Welcome to the Voice of America in Burmese.
ဝေါ်ရှင်တန်ရဲ့ရေဒီယိုအမေရိကန်သံတမ်းနဲ့2020ဇန်နဝါရီလ70ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00နာရီကနေ9:00အထိလိုင်းနိုမီတာ140လေးစံနဲ့50ပြည့်လိုင်းနိုမီတာ196ရုပ်ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူပြောပြပေးပါမယ်။ရုရှားဆူအကိုဝေဖန်လေးရှိတဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗာနီဟ သူအစိတ်ခံခံရပြီးချိန်ကစလို့ပထမဆုံးချိန်ဖြစ်တဲ့ရုရှားကိုပြန်လာတာပါသူရှေ့နေနဲ့သူလာရောက်တဲ့နဗာနီဟာ Chernihiv လေစိတ်ကနိုင်ငံကူးလက်မှတ်ဆစ်ဆေးရဲ့နေရာမှာအဖမ်းခံခဲ့ရတာဖြစ်ပါတယ်သူဟာသူ့ကိုချက်မှတ်ထားတဲ့အပြစ်ဒဏ်ကာလမရှိခင်လွတ်ပေးထားတဲ့ဂရိခံဝင်ချက်ကိုချိုးဖောက်မှုနဲ့ FSIN တို့အစိုးရအချင်းဦးစီးဌာနတာဝန်ရှိသူတွေကဖမ်းဆီးတာဖြစ်ကြောင်းအာဏာပိုင်တွေကပြောပါတယ်သူလင်းဟာမော်စကိုကနူကိုဗိုလေစိတ်ကိုဆင်းသက်ရမှာဖြစ်ပေမဲ့ဒီလင်းဟာမော်စကိုကနောက်လေစိတ်တစ်ခုဖြစ်တဲ့ Chernihiv မှာဆင်းသက်ခဲ့တာဖြစ်ပါတယ်။နဗာနီကိုထောက်ခံသူတွေကဘူနိုကိုဗိုလေစိတ်မှာသူ့ကိုတွေ့ဖို့စီစဉ်ခဲ့ကြတာဖြစ်ပြီးသူတို့အဲ့ဒီလေစိတ်မှာရှိမှာဖြစ်ကြောင်း Facebook မှာရေးတင်သူက2000လောက်ရှိပါတယ်။ပြီးခဲ့တဲ့လတုန်းကရုရှားအချင်းဦးစီးဌာနကအမိန့်ထုတ်ပြန်ရမှာတော့နဗာနီကိုသူ့ရဲ့ဂရိခံဝင်ချက်အတွက်ကျမ်းလာပွဲကိုလာရောက်ရမှာဖြစ်ကြောင်းနဲ့တကယ်လို့သူ့အတွက်ချမှတ်ထားတဲ့ပြစ်ဒဏ်ဆိုင်ရာကာကကုံဆုံးချိန်မတိုင်ခင်မလာရောက်ရင်ထောင်ချနိုင်ကြောင်းမှပါရှိပါတယ်။ January 23ရက်နေ့ကတော့နဗာနီကသူဟာပိုပီဒိုလေချောင်းလိုင်းနဲ့ January 18ရက်နေ့မှာရုရှားကိုပြန်လာမှဖြစ်ကြောင်း Twitter မှာရေးပါတယ်။ဒါပြင်နိုင်ငံတွင်းကနေသူ့ဟာသူထွက်သွားတာမဟုတ်တဲ့အတွက်ပြန်လာမလားမေးခွန်းထုတ်နေစရာမလိုကြောင်းနဲ့သူဟာဂျာမနီကအဆင့်ကိုအထူးကုသဆောင်မှာကုသမှုခံယူနေရတာဖြစ်ပါတယ်။သူဟာအာယုံကြောင်းကိုထိခိုက်စေတဲ့ဒူဗီ6စိတ်သိမ့်ရတာဖြစ်ကြောင်းဥရောပ3နိုင်ငံကဓာတ်ခွဲခံတွေကအတည်ပြုပါတယ်ဒီလိုတွေ့ရှိမှုကြောင့်ရုရှားအရာရှိ6ဦးနဲ့အစိုးရသုတေသနဌာနတစ်ခုကို EU ဥရောပသမဂ္ဂကအရေးယူကြံခတ်မှုတွေချက်မှတ်ခဲ့တာပါဗော်ဒဘူးနဲ့ကျန်းသက်စာချင်းစုပွဲမှာပြောကြားမဲ့မင်ကွန်းမှာအရေးကောက်ခံသမဂ္ဂဂျိုးဘိုင်ဒန်ကနိုင်ငံတွင်းစည်းလုံးညှိနှိုင်းရေးအတွက်အဓိကပန်ကြားဖို့ရှိကြောင်းအင်ဂျီရောဝန်ထမ်းအကြီးအကဲဖြစ်တာဝန်ယူရောမဲ့ဘရွန်ကလိုင်းကတင်းငွေနဲ့မှာပြောပါတယ်ဂျိုးဘိုင်ဒန်ဟာကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်ရေးအတွက်ချက်ချင်းလှုံ့ဆော်ဖို့နဲ့သမ္မတဒေါ်နယ်ထရန့်ရဲ့အငင်းပွားပွဲအဖြစ်ဆုံးမူဝါဒတချို့ကိုပြောင်းလဲပစ်ဖို့အတွက်လှုံ့ဆော်မှုစီစဉ်နေကြောင်းလည်းပြောပါတယ်။ဒါအပြင်သူကျန်းသက်စာချင်းဆိုပြီးနိုင်ပိုင်းအတွင်းမှာပဲသမ္မတအခွင့်အာဏာကိုသုံးပြီးလှုံ့ဆော်မှုအများပြားကိုလုပ်ဖို့အတွက်ရည်ရွယ်ထားတာဖြစ်ပြီးဒါဟာဆက်တော်ကိုမဆောင်တော့ပဲဆယ်ရက်အတွင်းနိုင်ငံအပြောင်းလဲတွေကိုတဟုန်လို့လုပ်ဖို့ဖြစ်ကြောင်းလည်းကလိုင်းကပြောပါတယ်။ကျန်းသက်စာချင်းဆိုပွဲမှာနိုင်ငံတော်ကိုပြောကြားတဲ့ဂျိုးဘိုင်ဒန်ရဲ့မင်ကွန်းမှာတော့နိုင်ငံခီးကိုရှေ့ဆက်ကြဖို့စီးလုံးညီညွတ်ကြဖို့နဲ့လုပ်ဆရာရှိရာတွေကိုပြည်အောင်လုပ်ကြဖို့ပြင်စကားပါမှဖြစ်ကြောင်းလဲကလိုင်းက CNN ရုပ်သံကိုပြောပါတယ်။သမရတာဝန်ယူပြီးဒုတိယနေ့ဖြစ်တဲ့ချက်သတင်းတွေမှာစီးပွားရေးလုပ်ငန်းတွေနဲ့ကျောင်းတွေပြန်ပြီးဖွင့်ဖို့ကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုတွေတိုးလုပ်ဖို့လိုမျိုး COVID-19 နဲ့ပတ်သက်တဲ့အမိန့်တွေကိုလက်မှတ်ရေးထိုးထုတ်ပြန်ဖို့ရှိပါတယ်။တောက်ကြနေမှာတော့ကယောကကြောင့်ထိခိုက်နေသူတွေအတွက်ကယ်ဆယ်ကူညီရန်ပုံငွေတွေကိုချထားပေးမှဖြစ်ကြောင်းလဲကလိုင်းကပြောပါတယ်။ January 20ဗုဒ္ဓဖူးနေ့မှာအရွေးကောက်ခံဒုသမ္မတကမ်လန်ဟဲရစ်ဟာနိုင်ငံတော်တရားရုံးချုပ်တရားသူကြီးဆိုနီယာဆိုတိုမယာနဲ့ကျန်းသက်စာချင်းဆိုမှာဖြစ်တဲ့အတွက်ဒါဟာပထမဆုံးလက်တင်အမေရိကတရားသူကြီးစီမှာပထမဆုံးလူငယ်နဲ့တောင်အာရှနယ်ပေါ်အမျိုးသမီးဒုတိယသမ္မတကျန်းသက်စာချင်းဆိုမှာဖြစ်ပါတယ်။သူကျန်းသက်စာချင်းဆိုဖို့အတွက်အရွေးကောက်ခံဒုသမ္မတဟဲရစ်ကတရားသူကြီးဆိုတိုမာယာကိုရွေးကယ်လာဖြစ်ကြောင်း AP သတင်းမှာဖော်ပြပါတယ်။ဒါ့အပြင်သူမဟာကျန်းစာအုပ်နှစ်အုပ်နဲ့ကျန်းချိန်မှာဖြစ်ပြီးတောက်ကပထမဆုံးလူမဲနိုင်ငံတော်တရားရုံးချုပ်တရားသူကြီးတာကော့မာရှယ်ရဲ့တမာကျန်းစာအုပ်ဖြစ်ပါတယ်။ကမ္ဘာတလုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှု64ဒဏ်ခွဲရှိလာချိန်မှာပဲဗြိတိန်အစိုးရကသူ့နိုင်ငံတွင်းကလူရွယ်လူကြီးအားလုံးကိုစက်တင်ဘာလလောက်မှာ COVID-19 ကာကွယ်ဆေးထိုးပေးဖို့လုပ်မှာဖြစ်ကြောင်းဗြိတိန်နိုင်ငံကြီးဝင်ကြီးဒိုမီနစ်ဂရက်ကတနင်္ဂနွေနေ့မှာပြောပါတယ
် The plan is to get the first 15 million most vulnerable people
COVID-19 နဲ့တိကျမှုအများဆုံးဖြစ်နေတဲ့ဗြိတိန်နိုင်ငံမှာဇန်နဝါရီလ5ရက်နေ့ကစပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့လောက်ဒေါင်းကျသိပ်တန်းထားတာဖြစ်ပြီးကျောင်းတွေမရှိမဖြစ်ရေးဆိုင်တွေမှာအပစီးပွားရေးလုပ်ငန်းအားလုံးကိုပိတ်ပြီးနေအိမ်တွေကလည်းလုပ်လို့ရတဲ့သူတွေရုံးမသွားဖို့အမိန့်ထုတ်ပြန်ထားတာပါတတိပိုင်းတွေခံနိုင်အားနည်းသူတွေနဲ့ကျန်းမာရေးလုပ်သားတွေအပါအဝင်နိုင်ငံသား73%လောက်ကို February လလည်းလောက်မှာကာဝယ်ဆေးထိုးပေးနိုင်မှုအတွက်ဝန်ကြီးချုပ် Boris Johnson စီစဉ်တဲ့အတိုင်းလှုပ်ဆောင်နိုင်မှာဖြစ်ကြောင်းလည်းဝန်ကြီး Rep ကပြောပါတယ်။တကယ်လို့စီစဉ်ထားတဲ့အတိုင်းဖြစ်လာရင်လောက်ဒေါင်းချစတဲ့မှုတွေကိုဖြေလျှော့ပေးဖို့စဉ်းစားမှာဖြစ်ကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။ကမ္ဘာတစ်လုံးမှာဒီရောဂါအကူးစက်ခံသူ64သန်းခွဲကျော်ဖြစ်နေချိန်မှာပဲ American နိုင်ငံ California ပြည်နယ် Los Angeles မှာ Coronavirus အကူးစက်ခံသူတသန်းဖြစ်ပြီးဆန်းကျင်တင်ခဲ့ပါတယ်။ဒါ့အပြင်ဒီဒေသမှာဗြိတိန်မှာတွေ့ရတဲ့ကူးစက်များကိုရိုနာဗိုင်းရပ်စ်ပိုးတဲ့ကူးစက်မှုလည်းတွေ့နေရတယ်လို့ကျန်းမာရေးကျန်းမာရေးဌာနအကြီးအကဲရဲ့ကြေညာချက်မှာဖော်ပြထားပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 7133ညဘိုင်းဒိုမီတာ40 kHz 8133ညဘိုင်းဒိုမီတာ57 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရရှင်။သတင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမအင်ဂျင်နိုင်ပါ။အိန္ဒိယအရှေ့ပိုင်းဗုဒ္ဓဂါယာမှာ10ရက်ကြာကျင်းပနေတဲ့နိုင်မာမော်လံပွဲတော်အတွင်းဗုဒ္ဓဘာသာဖုံးတော်ကြီးတွေဟာကမ္ဘာငြိမ်းချမ်းရေးအပါအဝင် COVID-19 ကပ်ရောဂါကြီးပပျောက်အောင်ဆူတောင်းပွဲတွေပြုလုပ်နေပါတယ်။ကပ်ရောဂါကာလဖုံးတော်ကြီးအပါအတရာလောက်ပါဝင်တဲ့ဆူတောင်းပွဲတွေအတွက်သက်ဆိုင်ရာတာဝန်ရှိသူတွေရဲ့အထူးခွင့်ပြုချက်ရယူခဲ့ကြောင်းဖုံးတော်ကြီးတစ်ပါးကအခုလိုမိန့်ကြားပါတယ
်။ Yes, we just saw log here, Jam lo.
ဟမ်ဟမ်ဟိုအပါအတရာဝင်ကျင်လာရှိပါတယ်အခုလိုဆူတောင်းပွဲတွေအတွက်ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ဗုဒ္ဓဂါယာဖျားချောင်းအုပ်ချုပ်ရေးကော်မတီနဲ့ဂါယာခရိုင်တာဝန်ရှိသူတွေစီကနေအထူးခွင့်ပြုချက်ရယူခဲ့ရပါတယ်လို့ပြောသွားတာပါဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားတဲ့မဟာဗောဓိဇေဒီမှာတန်ဃာတော်တွေဟာငြိမ်းချမ်းရေးနဲ့သဟဇာတာဖြစ်ရေးကပ်ရောဂါဆိုးကြီးပပျောက်ရေးအတွက်တရားစာတွေရွတ်ဆိုဆူတောင်းခဲ့ကြပါတယ်အခုလိုနှစ်စဉ်ကျင်းပတဲ့ဆူတောင်းပွဲအခမ်းအနားကိုထောင်နဲ့ချီပြီးဗုဒ္ဓဘာသာဝင်တွေတန်ဃာတော်တွေစုဝေးတက်ရောက်လို့ရှိပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ကယောဂအခြေအနေကြောင့်ဖုံးတော်ကြီးအပါအတရာလောက်ပဲစုဝေးဆူတောင်းခဲ့ကြတာဖြစ်ပါတယ်ရှင်။အိန္ဒိယနိုင်ငံမှာစနေနေ့က COVID-19 ကာကွယ်ဆေးစတင်ထိုးနှံရမှာစီမံဆောင်ရွက်ဖို့အသုံးပြုတဲ့ application မှာချုပ်ရင်းချက်တွေရှိခဲ့တာကြောင့်ဒီနေ့တချို့မှာနှောင့်နှေးကြမ်းကြမှုအနည်းငယ်ရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။January 16ရက်နေ့ကစတင်တဲ့အစီအစဉ်ကိုကမ္ဘာအကြီးဆုံး COVID-19 ကာကွယ်ဆေးထိုးတဲ့အစီအစဉ်ဖြစ်အိန္ဒိယဝန်ကြီးချုပ် Narendra Modi အစိုးရကကြေညာခဲ့ပါတယ်။အိန္ဒိယမှာကပ်ရောဂါကူးစက်မှုထိန်းချုပ်ဖို့အတွက်လူဦးရေတန်း300လောက်ကိုကာကွယ်ဆေးထိုးပေးဖို့အစိုးရကရည်ရွယ်ထားပါတယ်။လက်ရှိအိန္ဒိယနိုင်ငံဟာကမ္ဘာမှာ American ပြည်ထောင်စုပြီးရင်ဒုတိယမြောက် Coronavirus ကူးစက်မှုအများဆုံးနိုင်ငံအဖြစ်ရှိနေပါတယ်။စနေနေ့ကအိန္ဒိယမှာပထမဦးဆုံးနေ့အဖြစ်လူပေါင်း3သိန်းကျော်ကိုကာကွယ်ဆေးထိုးဖို့ရည်ရွယ်ခဲ့ပေမဲ့တရားဝင်ကိန်းဂဏန်းထုတ်ပြန်ချက်တွေအရလူဦးရေ3,900,000ကျော်သာအထိုးခံခဲ့ရတယ်လို့ဖော်ပြပါတယ်။အနည်းဆုံးပြည်နယ်၄ပြည်နယ်မှာစနေနေ့ကကျန်းမာရေးဝန်ထမ်းတွေအနေနဲ့ကာကွယ်ဆေးထိုးဖို့သူတို့စီကိုအစိုးရကတယ်လီဖုန်း application ဒါမှမဟုတ် message ကနေတဆင့်ပေးပို့တဲ့ကိုဝင်းဆိုတာကိုလက်ခံမရရှိခဲ့ကြဘူးလို့တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယအစိုးရကပြုလုပ်တဲ့ကိုဝင်း application ဟာကျန်းမာရေးဝန်ထမ်းတွေအတွက်ကာကွယ်ဆေးပထမဦးဆုံးဦးစားပေးထိုးဖို့တတိပေးချက်ဖြစ်ပါတယ်။အစိုးရအရာရှိတွေအနေနဲ့ဒီ application အစီအစဉ်ကိုစောင့်ကြည့်ကြီးကြပ်ဖို့လဲခွင့်ပြုထားပါတယ်။အနောက်ဘက်မဟာရာရှ်ထရာပြည်နယ်ကကျန်းမာရေးဌာနအကြီးတဲ့အရာရှိတဦးကရိုက်တာသတင်းဌာနကိုပြောပြတဲ့အရာစနေနေ့ကလူပေါင်း 28,000 ကျော်ကိုကာကွယ်ဆေးထိုးဖို့စီစဉ်ခဲ့ပေမဲ့ COVID application အမှားယွင်းတွေကြောင့်18,000ကျော်ကသာကာကွယ်ဆေးထိုးပေးနိုင်ခဲ့တယ်လို့ဆိုပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာအမျိုးသမီးတရားသူကြီးနှစ်ဦးတနက်နေ့ပြစ်ဒဏ်ခံခဲ့ရတယ်လို့အာဖဂန်အရာရှိတွေကတင်းငွေနီနီကပြောကြားခဲ့ပါတယ်။သူတို့နှစ်ဦးလုံးဟာအာဖဂန်နစ္စတန်နိုင်ငံတရားရုံးချုပ်ကတရားသူကြီးတွေဖြစ်ပြီးမကြာသေးခင်လတွေအတွင်းပြစ်မှတ်ထားလုပ်ကြံတပ်ဖြတ်ခံရသူတွေနဲ့နောက်ဆုံးအသက်ခံရသူတွေဖြစ်ပါတယ်။အမျိုးသမီးတရားသူကြီးတွေဟာနနက်ပိုင်းအလုပ်ကိုအလားလမ်းမှာအမီမတိတိုက်ခိုက်သူတွေကသူတို့စီးလာတဲ့မော်တော်ယာဉ်ကိုတနက်တွေနဲ့ပြစ်ခတ်ခဲ့ကြတယ်လို့တရားရုံးပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒါအပြင်တတိယအမျိုးသမီးတရားသူကြီးနဲ့ရင်မောင်းဖြစ်သူလဲတနက်ဒင်ရီရရှိခဲ့ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းမြို့တော်ရဲတပ်ဖွဲ့ကအတည်ပြုပြောကြားခဲ့ပါတယ်။အခုလိုလှုပ်ကြံတပ်ဖြတ်မှုနဲ့ပတ်သက်လို့တာဝန်ရှိကြောင်းဘဲအဖွဲ့အစည်းကမှထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။တာလီဘန်လက်နက်ကိုင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကတော့ဒီတပ်ဖြတ်မှုမှာသူတို့ပါဝင်ပတ်သက်မှုမရှိဘူးလို့ညင်းဆိုထားပါတယ်။ လက်ရှိအာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတရားသူကြီး250လောက်ရှိပြီးအစိုးရရှိနေဖြင့်ထမ်းဆောင်နေတဲ့အမျိုးသမီးအရေအတွက်400နီးပါးလောက်ရှိတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်အခုလိုအမျိုးသမီးတရားသူကြီးတွေလှုပ်ကြံတက်ဖြတ်ခံရတဲ့လောက်ရကိုအာဖဂန်နစ္စတန်သမ္မတအရှရက်ဂါနီကပြစ်တင်ရှုံချခဲ့ပြီးတင်းမတ်ထားတိုက်ခိုက်မှုတွေရဲ့နောက်ွယ်မှာတာလီဘန်တွေရှိနေတယ်လို့လည်းသမ္မတကထပ်မံဆွဆွဲပြောကြားခဲ့ပါတယ်တာလီဘန်တပုံတွေအနေနဲ့အပြစ်ခတ်ရစဲရေးကြီးညာဖို့သမ္မတကထပ်မံတောင်းဆိုလိုက်ချိန်မှာပဲအကြမ်းဖက်မှုနဲ့အကြမ်းဖက်ဝါဒဟာပြဿနာတွေကိုဖြေရှင်းတဲ့နည်းလမ်းမဟုတ်ဘူးလို့လည်းသူကအလေးအနက်ပြောကြားခဲ့ပါတယ်ရှင်အင်ဒိုနီးရှားနိုင်ငံဆူလာဝီစီကျွန်းမှာပြီးခဲ့တဲ့သတင်းဘက်ကပြင်းထန်တဲ့ငလျင်ကြောင့်ပျို့ကျပျက်စီးခဲ့တဲ့လူနေအိမ်တွေလုပ်ငန်းအဆောက်အုံတွေအောက်ရောက်နေတဲ့လူသေအလောင်းတွေကိုကယ်ဆယ်ရေးအဖွဲ့တွေကထပ်ပြီးဆွဲထုတ်နိုင်ခဲ့တယ်လို့တနင်္ဂနွေနေ့ကအာဏာပိုင်တွေပြောကြားခဲ့ပါတယ်။အဲ့ဒီငလျင်ကြောင့်လူပေါင်းအနည်းဆုံး80နီးပါးလောက်သေဆုံးခဲ့ပါတယ်။ငလျင်တံကိုဆွတ်ဆွတ်ရွတ်ရွတ်ခံရတဲ့မမူဂျူမြို့နဲ့မက်ဂျနီခရိုင်အနီးတဝိုက်နေရာတွေမှာပြိုကျနေတဲ့အဆောက်အုံတွေအောက်အသက်မသေးပဲပိတ်မိနေသူတွေကိုကယ်ဆယ်နိုင်ရေးအကြီးစားဆက်ကရိယာတွေအသုံးပြုပြီးဆက်လက်ရှာဖွေလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းအင်ဒိုနီးရှားနိုင်ငံသဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဌာနရဲ့လုပ်ငန်းလည်ပတ်မှုထိန်းချုပ်ရေးအကြီးအကဲဘန်ဘန်ဆာရာပူထရာကအခုလိုပြောပါတယ
်။ Bantuan-bantuan terkait dengan alat-alat
အဆောက်အုံတွေပိတ်မိနေသူတွေကိုကယ်ဆယ်ရမှာအချိန်မြင့်တင်နိုင်မှုအတွက်ကြီးမားတဲ့ပစ္စည်းကိရိယာတွေကိုပေးပို့ဖို့ရဲတပ်ဖွဲ့နဲ့အတူအမျိုးသားရှာဖွေရေးကယ်ဆယ်ရေးအေဂျင်စီလိုမျိုးအခြားအေဂျင်စီတွေနဲ့ဆက်လက်ညှိနှိုင်းဆောင်ရွက်သွားဖို့ရှိပါတယ်လို့ပြောသွားတာပါ။ငလျင်တန်းကြောင့်လူပေါင်း800ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးထောင်ပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။အမေရိကန်ဘူမိဗေဒလေလာတိုင်းတာကျဲအရာပြင်းအား6.2ရှိတဲ့ငလျင်ဟာဆူလာဝီစီအနောက်တောင်ဘက်ခရိုင်ဖြစ်တဲ့မမူဂျူနဲ့36ကီလိုမီတာအကွာဗဟိုပြုပြီးအနက်ပမာဏ18ကီလိုမီတာနဲ့နက်နက်အစောပိုင်းနှစ်နာရီနောက်ပိုင်းမှာလှုပ်ခတ်ခဲ့တာဖြစ်ပါတယ်တနင်္လာနေ့နေ့ကင်းသတင်းအစီအစဉ်ကိုဒေါခင်မျိုးတက်နဲ့အတူတင်ဆက်ခဲ့တာပါအခုတော့သတင်းလွှာတွေအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါရှင
်မင်္ဂလာပါသောရရှင်များရှင်ကျမတင်ကြီးထိုက်ပါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်ခရိုင်ဟာနိုင်ငံတွင်းကိုဗစ် -19 ဖြစ်ပွားသူအရေအတွက်တသန်းကျော်ကိုရောက်သွားတဲ့ပထမဆုံးခရိုင်ဖြစ်ပါတယ်။ဗြိတိန်မှာဆက်ဖြစ်တဲ့ကူးစက်မြန်မျိုးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်လဲလော့စ်အိန်ဂျလိစ်မှာဖြစ်နေတဲ့အကြောင်းခရိုင်ရဲ့အများပြည်သူကျန်းမာရေးဆိုင်ရာညွှန်ကြားရေးမှူးကပြောဆိုထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်ကောင်တီဟာတနင်္ဂနွေနေ့မှာကိုဗစ် -19 ဖြစ်ပွားသူတက်တန်းထီစံချိန်တင်ရောက်ရှိခဲ့တာပါ။ဗြိတိန်ကဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကြောင့်ခရိုင်တွင်းမှာအခက်အခဲတွေ့ရကြောင်းလူပေါင်း 9,500 ကျော်ဆေးရုံတင်ထားရတာနဲ့အတူလော့စ်အိန်ဂျလိစ်ရဲ့ကျန်းမာရေးဆောင်ရှားမှုစနစ်မှာအခက်တွေ့နေကြောင်းခရိုင်ကျန်းမာရေးဌာနညွှန်ကြားရေးမှူးဒေါက်တာဘာဘရာဖရိုက်ကကြေညာချက်ထုတ်ပြောပါသည်။လော့စ်အိန်ဂျလိစ်ခရိုင်မှာပြီးခဲ့တဲ့နွေရာသီအတွင်းကိုဗစ် -19 ကြောင့်ဆေးရုံတင်ရမှုနဲ့သေဆုံးရမှုထက်အခု9ဆလောက်ပိုများတာနဲ့ကြုံရတယ်လို့လဲဒေါက်တာဖရက်ကပြောပါတယ်။ကိုဗစ် -19 ကာကွယ်ဆေးထိုးလုပ်ငန်းတွေအရှိန်မြှင့်ဖို့ကယ်လီဖိုးနီးယားအုပ်ချုပ်ရေးမှူးဂါဗင်နျူဆမ်ကပြီးခဲ့တဲ့တောက်ကြနေ့လော့စ်အိန်ဂျလိစ်မှာရှိတဲ့ဒေါ်ဂျာစတေဒီယမ်မှာအခုလိုပြောဆိုခဲ့ပါတယ်။
The reality is we need to get these vaccines out of the freezer and we need to get them into people's arms.
ကာကွယ်ဆေးတွေကိုအေးအေးကန်းတဲ့ကထုတ်ပြီးလူတွေကိုထိုးပေးဖို့လိုအပ်နေပါတယ်လို့ပြောဆိုခဲ့တာပါ။ COVID-19 ကာကွယ်ရေးစီးမြင်တွေကိုလည်းဆက်လက်လိုက်နာကြဖို့အုပ်ချုပ်ရေးမှူးကတိုက်တွန်းထားပါတယ်။ Los Angeles က Dodger Stadium မှာလည်းအခု COVID-19 ကာကွယ်ဆေးထိုးပေးတဲ့နေရာအဖြစ်အသုံးပြုနေပြီးတရက်ကိုလူ1000ထိထိုးပေးနိုင်ပါတယ်။လော့စ်အိန်ဂျလိစ်မှာ COVID-19 ဖြစ်မှုတိုးလာခြင်းနေထိုင်သွားလာမှုဂရုစိုက်နေကြရတဲ့အကြောင်းကယ်လီဖိုးနီးယားတက္ကသိုလ်လော့စ်အိန်ဂျလိစ် UCLA ကမြန်မာကျောင်းသားများအဖွဲ့ရဲ့ဒုဥက္ကဋ္ဌကိုစွမ်းရဲထက်ကလည်းပြောပြပါဗျ
။ဟုတ် LA မှာနေတော့လူတွေလည်းများတော့ပြီးတော့မှဟိုကျောင်းသားတွေများတယ်ရပ်ကွက်ဆိုတော့အဲ့တော့စိုးရင်းစရာတွေတော့ရှိတာပေါ့ဗျ။ဒီအိုင်းဟို situation ကြောင့်လို့လေအမေမဲ့ဟိုကျွန်တော်တို့ရဲ့ဒီမှာကျွန်တော်နဲ့နေတဲ့တကယ်ချင်းတွေကအများနဲ့ဒီ COVID ကြောင့်စကားအများကြီးပြောပြီးတော့ဟိုတကယ်ချင်းတွေတွေ့တာကို show ပြီးတော့မှအိမ်မှာအပြည့်နေပါတယ်မသွားတာတော့ပါလို့ညာတယ်အဲ့လိုမျိုး ိတ်ကစိတ်မပူဗျ။အ
ခုလောလောဆယ်ကြောင်းလည်းမတက်ရဘူးဒီမှာပဲဟိုအဖတ်နဲ့မှာပဲအပြင်မှာပဲနေနေချရတယ်ဆိုတော့ကြောင်းစာတွေဘယ်လိုဆက်လုပ်နေကြပါလဲ
။ဟုတ်ကျွန်တော်တို့ကဟိုတခြားကြောင်းသားတွေလည်းဒီအမေရိကပြီးတော့မှတခြားနိုင်ငံတွေကကြောင်းသားတွေလည်းပြောအွန်လိုင်းကနေပဲဆက်သက်နေရတာကျွန်တော်တို့ကကျွန်တော်အဖတ်မေမှာကျွန်တော်တို့ရအခန်းထဲမှာကွန်ပျူတာနဲ့အဲလိုဇူးမ်နေပေါ်မှာအခန်းတက်နေရတာစာတွေဆိုလို့ရှိရင်လည်းအွန်လိုင်းမှာစာလုပ်တာရောစာသင်တာရောဆံမှုပဲဖြေတာအကုန်လုံး remote learning ဖြစ်နေတယ်ဗျဆိုတော့ဗမာပြည်မှာရှိနေတဲ့ကျောင်းသားတွေကလည်း UCL ကျောင်းသားတွေကလည်း online ကနေသတ်တရားပ
ြဒီကျောင်းသားတွေအားလုံးကဒီအမေရိကမှာနေတဲ့ကျောင်းသားတွေလားဒါမှမဟုတ်ဗမာပြည်ကလာတဲ့သူတွေရောပါပါသလား
အော်ဒါဆိုမြန်မာဗမာပြည်က international ကျောင်းတွေကလာတဲ့သူတွေများတယ်ဗျကျွန်တော်တို့ဒီအမေရိကမှာမွေးတဲ့ဒါမှမဟုတ်အမေရိကမှာကြီးလာတဲ့ကျွန်တော်လိုမျိုးဗမာလူငယ်တွေကနည်းနည်းတော့ပိုနေတယ်ဗျဆိုတော့ကျွန်တော်တို့အပွဲစီကအခုအခက်အခဲတစ်ခုကပါရှိလဲဆိုတော့အကုန်လုံး campus မှာမတွေ့နိုင်တော့ online မှာ meeting တွေပါရဲလုပ်ရတယ်လေဆိုတော့တချို့ကျောင်းသားတွေကဗမာ BOG အချိန်မှာပြန်ရောက်နေတော့သူ meeting တွေလုပ်တာအချိန်တွေပါမတူတော့အချိန်လွှဲနေတော့အခက်အခဲတွေရှိတာပေါ့ဗ
ျဒီ UCLA မှာတက်နေတဲ့မြန်မာပြည်ကလာတဲ့သူတွေကတော့ဒီအချိန်မှာဗမာပြည်ကိုပြန်နေထိုင်ရတယ်ဆိုတဲ့သဘောလားဒီမှာဆက်ပြီးတော့နေလို့ရတဲ့အခြေအနေရောရှိပါလား
တော်တော်များတော့ဗမာပြည်ကိုပြန်ပြီးတော့မှသူမိဘနေနာကိုဟိုဒီကျန်တဲ့ school ရဲ့အတွက်တော့တော်တော်များများတော့ပြန်သွားတယ်တချို့ကတော့ကျွန်တော်လိုမျိုးအဲဆောင်းဘေးနာရပ်ကွက်မှာ apartment တွေနေတဲ့လူတွေတယောက်နေရတော့ရှိတယ်ဒါပေမဲ့တော်တော်များများဗမာပြည်ကိုပြန်လို့ရပြန်သွားတယ်
လော့စ်အန်ဂျလိစ်က UCLA တက္ကသိုလ်နောက်ဆုံးနှစ်ကျောင်းသားကိုစွမ်းရက်ထက်ပြောပြခဲ့တာပ
ါကျွန်တော်ညံဝဲအောင်ပါခင်ဗျာအာဆန်ရဲ့ဥရောပကျောင်းမှာတူရကီနိုင်ငံကိုဂျာဂန်အဖြစ်မြင်ကြလေရှိပြီးတန်ပေါင်းများစွာသောဒုက္ခသည်တွေဟာဥရောပနိုင်ငံတွေဘက်မကူးပြောင်းခင်တူရကီမှာခီးတထောင်နာပြင်ဆင်လေရှိကြတာပါတူရကီနိုင်ငံကိုရောက်လာတဲ့အာဖဂန်ဒုက္ခသည်တွေရည်တည်ရေးအတွက်ဘယ်လိုရုန်းကန်နေရသလဲဆိုတာကို VOA သတင်းတော်တွေဖြစ်တဲ့ဟာကာလိုဂလူနဲ့ကိုလတ်တုပေးပို့တဲ့သတင်းကိုတင်ပြခြင်းပါတယ်2019ခုနှစ်တုန်းကရွှေပြောင်းအခြေချလူသူ4သိန်းခွဲကျော်တူရကီနိုင်ငံထဲကိုတရားမဝင်လာခဲ့တယ်လို့အစိုးရဌာနစီးရင်နေမှာဖော်ပြပြီးဒါဟာ2013ခုနှစ်နောက်ပိုင်းတိုးလာတဲ့ကြီးမားတဲ့ပမာဏပါ။အဲ့ဒီတည်းကအများစုဟာအာဖဂန်နစ္စတန်ကဖြစ်ပြီးအထောက်ထားဆော်ရွက်စရမ်းမပါပဲပြီးခဲ့တဲ့3နှစ်အတွင်းဝင်လာသူတွေဖြစ်ပါတယ်။ဘာရှားနာဇရီဟာသူတို့တွေကတယောက်ပါ။
It's difficult to live in Afghanistan.
အာဖဂန်မှာဘဝရည်ရည်ကိုဖြစ်ခဲ့ပါတယ်။ဒီမှာကအနည်းဆုံးတော့စားရည်တောက်ရည်အဆင်ပြေတယ်လေ။အခုတိတော့ဒူရကီမှာနေရတာပြောပါတယ်။အာဖဂန်မှာကပြည်သူအတွက်အစိုးရတက်ကလည်းမရှိပါဘူး။အဲ့လိုသာရှိခဲ့ရင်ကျွန်တော်တို့အခုလိုဒုက္ခရောက်နေမှာမဟုတ်ပါဘူးလို့ပြောသွားတာပါ2020ဒီဇင်ဘာလအထိစီးရင်အရတူရကီနိုင်ငံထဲဝင်လာတဲ့အာဖဂန်ဒုက္ခသည်4,900လောက်ရှိပါတယ်အများစုဟာတူရကီနိုင်ငံကိုရောက်လာဖို့အန္တရာယ်နဲ့အခက်အခဲမျိုးစုံကိုကြောဖြတ်ခဲ့ရတယ်လို့Ramazan Rasuli ကပြောပါတယ
်ဘရတ်ဆာရှ်ဝါဆာရှ်ဒနာအိုကီယာမ
ာ It was very difficult for us to
အာဖဂန်ကနေဒီဦးလာဖို့ကျွန်တော်တို့အတွက်အရန်ခက်ပါတယ်ဆိုင်ရဆာရမ်းမပါပဲအီရန်ကိုဖျက်ခဲ့ရပါတယ်ဒီကိုထွက်ပြေးလာသူအများစုဟာလမ်းမှာငွေညစ်တာခံရပါတယ်ခီးစားနိုင်ဖို့ဆိုရင်ဒေါ်လာ500 600ပေးရပါတယ်ကိုယ့်ရည်တည်ရေးအတွက်ရောဟိုမှာကြံခဲ့တဲ့မိဘနဲ့မိသားစုကိုပါပြန်ကြည့်နိုင်ဖို့ဒီကိုအသက်ဆုံးပြီးလာခဲ့ရတာပါလို့သူကပြောပါတယ်နောက်ဒုက္ခသည်တူဖြစ်တဲ့Ramazan Abdurrahim ကလည်
း Afghanistan'dan önce mi Pakistan geldi?
Pakistan'a İran go phya bi. Jano di iti lan shao la kae da ba. Afghan ma ga sit phit ni ba de. Au thain mae asoya ga le ma shi. Ngwe le sha bu khat ba de lo tu ga pyo ba de. Turkey go yaw la bian no naw tat a khe khe ga alou kan ya shi bo ba. Dei win sa yoe saran ma shi de Afghan dukha de ri atwet daw sei tou da myo sao lo yi ne chan tan shin yi lo ni sa alou de law da ya ja ba de.လောက်ခနေပြီပြန်မှန်းလို့လည်းလို့အများစုကညှိတွားပါတယ် Ramazan Rasuli ပြောတာကအ
ာဖဂန်စတန်ဒါဆောရှယ်ဒီချင်
း Because there is a war in
Afghanistan အာဖဂန်စစ်ပွဲဖြစ်နေတော့အလုံးလုံးလို့မရနိုင်ပါဘူးတူတကီမှာလည်းနေရေးစာရေးခက်ပါတယ်အိမ်ငှားကရေဖို့မိဖို့ gas ကိုဖေးနေရပါတယ်ဆောင်းလွှဲရောင်းရင်အလုံးရှာရခက်ပါတယ်ဒီမှာကကျွန်တော်တို့အတွက်အလုံးကန်ခွင်လန်းနေပါလွန်ပါတယ်လို့သူကပြောပါတယ်တူတကီကိုရောက်လာတဲ့ထောင်ချီတဲ့တရားမဝင်ရွှေပြောင်းဒုက္ခသည်တွေအတွက်မျှော်လင့်ချက်ကတော့လုံးလုံးကွင့်ပါမင်းနဲ့အတူဒီမှာတရားဝင်နေထိုင်ခွင့်ရရှိရေးဒါမှမဟုတ်ဥရောပနိုင်ငံတစ်ခုခုမှာအခြေချနိုင်ရေးနည်းလမ်းရှာဖို့ပဲဖြစ်ပါလေခင်ဗျာ
ဒီရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်
အမေရိကန်ပြည်အစုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိနေပါပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုနဲ့ဂျိုရုဆောင်တို့ပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအမေရိကန်ပြည်တော်စုမှာရွေးကောက်ခံတပ်ဖွဲ့ဂျိုးဘိုင်ဒင်အစိုးရအဖြစ်ဖြစ်နေတက်လာတဲ့အခါရွှေရှားရေးဥဆောင်ဖြစ်ခြင်းမို့ဒုက္ခတွေရေလှရှားသူတွေလူလာနေကြပါတယ်ရွှေရှားရေးပေါ်လူခွေရေးချိုးဖောက်မှုတွေကိုဟန်တားနိုင်အောင်အမေရိကန်အစိုးရအနေနဲ့မူဝါဒတက်တွေကျင့်သုံးဖို့လေဒီတစ်ပတ်ထဲမှာပဲဝါရှင်တန်ခြေစိုက် Refugees International အဖွဲ့ကလည်းရွန်ဂျာရေးနိုင်ငံတကာအတိုင်းအတာနဲ့ဥဆောင်ဖြစ်ရှင်းမှုရွေးကောက်ခံသမားဘိုင်ဒင်အတွက်အရေးကြီးတဲ့မူဝါဒရေးရာအကြံပြုချက်အဖြစ်အစီရင်ခံစာတောင်ထုတ်ပြန်ပြီးတိုက်တွန်းခဲ့တာပါအစီရင်ခံစာကိုဥဆောင်ဖြစ်စုခဲ့တဲ့ Daniel Sullivan ကို Skype ကနေဆက်သွယ်မြင်းမြန်းတင်ဆက်ထားပါတယ်ကျွန်တော်အောင်လွေဦးပါโอเคဒီညောင်းငါကျေးဇူးပါတယ်ခင်ဗျာ
Pleasure to be here
โอเคပထမဆုံးအနေနဲ့ဒီ Refugees International ရဲ့အစီရင်ခံစာနဲ့ပတ်သက်လို့မေးချင်ပါတယ် Ranger ဒုက္ခတွေကြုံနေရတဲ့အခြေအနေနဲ့ပတ်သက်လို့အစီရင်ခံစာမှာအလေးထားဖော်ပြတာတွေ့ရတယ်လို့တက်လာမဲ့ဂျိုးဘိုင်ဒင်အစိုးရအနေနဲ့ဒီကိစ္စကိုဥဆောင်ဖြစ်ရှင်းဖို့တိုက်တွန်းထားတာလည်းတွေ့ပါတယ်ဆိုတော့ဒီကိစ္စကိုဖြစ်ရှင်းတဲ့နေရာမှာအမေရိကန်ရဲ့အခန့်ကဏ္ဍကဘလောက်ထိအရေးပါနေလို့အခုလိုတိုက်တွန်းရတာလဲခင်ဗျာ
And we do believe that the United States has a leading role to play that you know there's a series of things that that the United States can do
starting with the UN and the other countries are also trying to do what they can do but the situation is that the United States is not being able to do anything about it there are still many issues the people don't accept the people are being treated with disrespect and the second point is that the United States is being treated as a refugee settlement and the other countries are being treated as a refugee settlement you know in this situation Biden is saying that အပြည့်အစုံထွက်လာအောင်တခြားနိုင်ငံတွေနဲ့လက်တွဲလုပ်နိုင်ဖို့ရောမြန်မာတာဝန်ရှိသူတွေနဲ့ဆက်ဆံနိုင်ဖို့အတွက်ပါဥဆောင်တာဝန်ယူမဲ့ပြည်တယောက်ယောက်ကိုခန့်အပ်ဖို့လည်းလိုပါတယ်
။ဟုတ်ကဲ့တကယ်တော့ဒီအမေရိကန်ပြည်အစုအနေနဲ့မြန်မာနိုင်ငံအပေါ်မှာအရင်ကတည်းကလည်းဖိအားပေးရရှိပါရဲ့။ဟိုအထူးသဖြင့်ထိတ်တန့်စရာရှိရေပေါ်ပြစ်မှတ်ထားတန်ခတ်တာမျိုးတွေရှိပါရဲ့။ဆိုတော့ရွှေချာအရေးဖြစ်ရှင်းတဲ့နေရာမှာအထောက်အကူဖြစ်ဖို့ဆိုရင်အမေရိကန်အနေနဲ့နောက်ထပ်လုပ်နိုင်တဲ့နည်းလမ်းတွေဘာတွေများရှိအောင်မယ်လို့များယူဆထားပါလဲခင်ဗျာ။
Well, I think that the United States has done several things, including putting sanctions on Senior General Min Aung Hlaing.
ဘူဂျုံမူဂျီမီအောင်လိုင်းဘော်ရေးယူတန်ခတ်တာအပါအဝင်အမေရိကန်ကတော်တော်များများလုပ်ခဲ့တာတွေရှိပါတယ်။လူသားချင်းစာနာမှုအပိုင်းတွေမှာလည်းလုပ်ပေးတာတွေရှိပါတယ်။ဒါတွေကအရေးကြီးတယ်လို့ရှေ့ဆက်လုပ်ဖို့လိုပါတယ်။ဒါပေမဲ့မဟာမိတ်တွေနဲ့လက်တွဲပြီးဖိအောက်တဲ့ဖိအားတွေဖြစ်လာအောင်တကမ္ဘာလုံးအတိုင်းအတာနဲ့ကြိုးပမ်းတာမျိုးတော့မရှိသေးပါဘူး။ဒါကြောင့်လည်းတကမ္ဘာလုံးအတိုင်းအတာတိဖြစ်လာအောင်လုပ်စရာတွေအများကြီးရှိနေပါတယ်။ကျွန်တော်ပြောခဲ့တယ်လို့ပါပဲ။အမေရိကန်အစ်စ်နှစ်အရာရှိတယောက်ကိုတာဝန်ပေးခြင်းအဖြစ်ဘယ်လောက်အထိအလေးနဲ့ထားတယ်ဆိုတာမျိုးကိုပြသနိုင်တယ်လို့လူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်ဖို့ဆုံးဖြတ်တာမျိုးလုပ်ရမှာပါ။ကုလသမဂ္ဂလူမျိုးရေးကောင်စီမှဥဆောင်ဆွေးနွေးတာမျိုးဆိုရင်လည်းမလုပ်ဖြစ်တာနှစ်နှစ်ကျော်လောက်ရှိနေပါပြီ
။ဟုတ်ကဲ့တကယ်တော့မြန်မာနိုင်ငံပေါ်အမေရိကန်ရဲ့ပြစ်မှတ်ထားတံခတ်မှုတွေနဲ့ပတ်သက်လို့အရင်စစ်ဆေးရတွေလက်ထက်ကလေးကလည်းရာဇဝင်တွေရှိဦးပါတယ်။ဟိုတချို့ကတော့အရင်ကမြန်မာနိုင်ငံပေါ်ချမှတ်တဲ့ Facebook တံခတ်မှုတွေဟာထိရောက်မှုမရှိသလိုပြောင်းပြန်ကြိုးစားရမှုတွေတော့ရှိရဲဆိုပြီးယူဆတာမျိုးတွေလည်းရှိပါတယ်။So ဒီအမြင်ဒီပုံမှာဘယ်လိုပြောနိုင်မလဲခင်ဗျာ
Well I would say that there need not be the blanket sanctions and isolation that there has been in the past I think that the tool of sanctions and different diplomatic tools have evolved and there's a smart way of going about it
အတိတ်မှာတော့လို့တင်းကြုံပြီးတန်ခတ်တာမျိုးအထူးကြံဖြစ်အောင်လုပ်တာမျိုးတော့လုပ်စရာမလိုဘူးလို့ပြောရပါလိမ့်မယ်အရေးယူတန်ခတ်တဲ့နီလန်းရောတန်တမာရေးနီလန်းတွေကိုရောသုံးခဲ့တာတွေရှိပါတယ်ဒါတွေကိုအကျိုးရှိရှိအသုံးချလို့ရပါတယ်။ဒါကြောင့်လည်းဖိအားနဲ့ထိတွေ့ဆက်ဆံမှုကိုပေါင်းစပ်ကျင့်သုံးဖို့လိုပါတယ်။ဘလူကွဲပြားတဲ့အမေရိကန်ရဲ့မဟာမိတ်တွေအနေနဲ့မြန်မာနိုင်ငံနဲ့မတူညီတဲ့ဆက်ဆံရေးတွေရှိကြတာကြောင့်ဒါတွေကအသုံးချနိုင်ပါတယ်။ ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့အတိတ်မှတုန်းကလိုလုံးဝအထီးကျန်ဖြစ်အောင်ဝိုင်းပယ်တာမျိုးကိုပြောနေတာမဟုတ်ပါဘူး
။ဟုတ်ကဲ့ဒီနေ့မှာအမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာနိုင်ငံခြားရေးရာမူဝါဒပတ်သက်လို့စိုးရိမ်မှုတချို့လည်းရှိပါတယ်။အထူးသဖြင့်တရုတ်နိုင်ငံနဲ့ပတ်သက်ပါတယ်။ဟိုတရုတ်နိုင်ငံဆိုတာကုလသမဂ္ဂလူညွန်ရေးကောင်စီမှာဗီဒီယိုအနာလဲသုံးဝင်ရှိတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဆိုတော့အမေရိကန်ကမြန်မာအပေါ်ဖိအားပေးလာတဲ့အမြာတရုတ်နိုင်ငံဘက်ကပို့ပြီးရိမ်းသွားမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိပါတယ်။ဒါကရောစိုးရိမ်တင်စိုးရိမ်ထက်တဲ့ကိစ္စဖြစ်နိုင်မလားခင်ဗျာ။
The US's relationship with China is very complicated and on general foreign policy issues and specifically on Myanmar. But I think that there's room
there is some American ရေရေပုံရနိုင်ငံခြားရေးမူဝါဒနဲ့အထူးသဖြင့်မြန်မာနိုင်ငံရေးမှာပြည်နယ်ငယ်နဲ့ဆက်ဆံရေးကရှုပ်ထွေးနေနေပါတယ်။ဒါပေမဲ့လည်းလုံနိုင်တဲ့အပိုင်းတွေလည်းရှိတယ်လို့ထင်ပါတယ်။ဘုံအကျိုးစီးပွားတချို့လည်းရှိနေပါတယ်။မြန်မာနိုင်ငံအနေနဲ့ကမ္ဘာလမ်းစီမံကိန်းကိုစီးပွားရေးအကျိုးစီးပွားတွေနဲ့တည်ငြိမ်မှုရှိဖို့မြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်အကျိုးစီးပွားနဲ့ပတ်သက်နေတဲ့ကိစ္စမျိုးတွေရှိနေပါတယ်။မြန်မာအနာပိုင်းတွေအနေနဲ့လည်းအတိတ်မှာတုန်းကလိုပဲဆက်ဆံရေးမှာပန်းမြအောင်ထိန်းထားဖို့လိုလားတဲ့သဘောထားမျိုးရှိတယ်လို့လည်းကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံပေါ်တရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါကလည်းကြီးမားလို့ပါတယ်။ဒါတွေကအမေရိကန်အတွက်အပေါင်းလက္ခဏာဆောင်တဲ့အခန်းကဏ္ဍကနေပါဝင်နိုင်တဲ့လမ်းစာလို့ထင်ပါတယ်။တချို့ဝေဖန်သူတွေပြောနေတယ်လို့အမေရိကန်ကဖိအားပေးလို့တရုတ်လက်ထက်ရောက်သွားစရာအကြောင်းမရှိနိုင်ပါဘူး။ဒီနေရာမှာအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာရှုပ်ထွေးနေနေတယ်ဆိုတာကတော့တန်လျာဖြစ်စရာမရှိပါဘူး။ဒါပေမဲ့လည်းဘုံအကျိုးစီးပွားတချို့ရှိနေတာကလက်တွဲနိုင်တဲ့နည်းလမ်းတွေလည်းရှိပါတယ်။လူညာဒုက္ခတွေပြီးနေရာကျရင်ကိစ္စမှာဆိုရင်လည်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားနှိမ့်နိုင်နိုင်အောင်တရုတ်ကဂျာဝင်ဆောင်ရွက်နေတာလည်းရှိပါတယ်
။ဟုတ်ကဲ့ဟိုဒုက္ခတွေနေရပြည့်ဆိုတဲ့အပိုင်းကိုလည်းမေးချင်ပါတယ်။မြန်မာအာဏာပိုင်အနေနဲ့ရွေးညာဆိုတဲ့အတုံးလုံးကိုတရားဝင်အတိအမှတ်ပြုလက်ခံတာမျိုးတော့မရှိပါဘူး။ဒါပေမဲ့လည်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိတ်ဆောင်သွားတဲ့ဒုက္ခတွေကိုပြန်လက်ခံဖို့ပြင်ဆင်ထားတဲ့ဘင်္ဂလားဒေ့ရှ်ဂျာဝင်ရှိသူတွေနဲ့ရောနောက်ဒီကုလသမဂ္ဂလို့ထင်တဲ့ကဖွဲ့စည်းရေးနဲ့ရောဆွေးနွေးနေရရှိတယ်ဆိုပြီးပြောထားရလည်းရှိပါတယ်။ဟိုဒါပေမဲ့တိုင်းနဲ့ချီဒုက္ခတွေနေရပြန်ရရတော့လက်တွေ့မှာဖြစ်မလာသေးဘူးပေါ့လေ။ဆိုတော့ဒုက္ခတွေပြန်နိုင်မှုအတွက်အတိတ်ကဘလို့အခြေခံလိုအပ်ချက်တွေရှိနေလို့အခုလိုမပြန်နိုင်သေးပဲဖြစ်နေရတယ်လို့များနားလည်ထားတယ်ခင်ဗျာ
။ Well I think fundamentally the conditions that are conducive for return for safe voluntary and sustainable dignified return according to international standards need to be created in Myanmar in Rakhine state
ဒီကအရင်ကတော့ကုလသမဂ္ဂစံတာနဲ့ UN ရေကင်းကင်းနိုင်ငံတကာစံတူနဲ့အညီဂုဏ်သိက္ခာရှိရှိပြန်နိုင်တဲ့အခြေအနေမျိုးမြန်မာနိုင်ငံထဲမှာဖန်တီးပေးဖို့လိုတယ်လို့ထင်ပါတယ်။ဒီကိစ္စနဲ့မှာကြံနေသေးတဲ့လူဝင်ညာ6သိန်းလောက်ပါဆိုရင်လေဒေါ်လာလှူရှားမှုတွေဘာသာရေးယုံကြည်မှုတွေကိုအကြီးအကျယ်ကန့်သတ်ထုတ်ချေတာတွေနဲ့ရင်ဆိုင်နေရတာပါ။ဒီကိစ္စရုပ်ောက်ပွဲမှာဆိုရင်လေဝင်းရှင်နိုင်ခွင့်ရဖို့နိနိတာတာမဲထက်ခွင့်တော့မရခဲ့ပါဘူး။လူအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတယ်လို့ဒီကိစ္စတော့အေးအေးနဲ့တိုက်ပွဲတွေဖြစ်နေတာကလေရိုဟင်ဂျာတွေနေရာပြန်မှုအရေးအဟန့်အထားဖြစ်နေပါတယ်ဘင်္ဂလားဒေ့ရှ်ဘက်မှာလည်းလိုအပ်မှာတွေရှိပါတယ်ရိုဟင်ဂျာဒုက္ခတွေအတိုင်းအဝန်ရဲ့သဘောထားအမြင်ပါဝင်ခွင့်တွေရဖို့လိုလို့တိပြင့်တိရိုက်တာတွေကိုလည်းအသိပေးဖို့လိုပါတယ်ဒုက္ခတွေကိုဗာစံစားကျွန်းကိုကြောင်းရွှေ့တာမျိုးလိုတက်တနာမျိုးတွေလည်းရှိနေပါတယ
်ဟုတ်ကဲ့နောက်တစ်ချက်ကတော့ဒီ Refugees International ရဲ့အစိုးရခန်းစာမှာလည်းပါပါတယ်ဟိုအစိုးရမှာလည်းပြောသွားတာတွေ့ပါတယ်ဟိုဒါတော့နောက်တက်မဲ့ American အစိုးရအနေနဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေကိုလူမျိုးတုံးတတ်ဖြတ်မှုဖြစ်နေတတ်မှတ်တင်မတင်ဆိုတာကိုစဉ်းစားဖို့ဆိုတဲ့ကိစ္စပါဆိုတော့လူမျိုးတုံးတတ်ဖြတ်မှုဖြစ်အမေရိကန်ဆွေရကအတိအမှတ်ပြုလက်ခံလိုက်ခြင်းအပြင်ရိုဟင်ဂျာရေးဖြစ်ခြင်းတဲ့နေရာမှာဘလို့တွားတွေဖြစ်လာနိုင်တယ်လို့ယူဆထားလို့များအခုလိုတိုက်တွန်းနေရတာလည်းခင်ဗျာ
Well I think there's great importance in calling something what it is and speaking truth I think that's important for US foreign policy credibility in general
ရှိကိုရှိတိုင်းခေါ်ဝေါ်သုံးလုံးမှုကအကျိုးအရေးကြီးတယ်ဖြစ်ပါတယ်အမေရိကန်နိုင်ငံသားရဲ့မူဝါဒပေါ်အများယုံကြည်ကူးစားမှုရအောင်အမှန်တိုင်းပြောဖို့အရေးကြီးတယ်လို့လည်းထင်ပါတယ်ဒီနည်းကသာနိုင်ငံတကာကတာဝန်ခံမှုရှိအောင်ဆောင်ရွက်နေတဲ့ရန်ရီးယားတွေအတွက်အထောက်အကူဖြစ်နိုင်ပါတယ် ICJ နိုင်ငံတကာတရားရုံးကအခုဆိုရင်ဂျာဖြတ်အမိန့်ချတာမျိုးပါဒါကြောင့်လည်းလူမျိုးတွန်းတက်ဖြတ်မှုအဖြစ်သတ်မှတ်ဖို့ဆုံးဖြတ်တာဟာဘယ်လောက်အထိအလေးနဲ့ထားရဲဆိုတာပြတ်သားရာရောက်ပါတယ
်ဟုတ်ကဲ့နောက်ဆုံးအနေနဲ့မေးချင်တာကတော့မကြာခင်ဆိုရင်လည်းအမေရိကန်မှာအစိုးရတစ်တည်းတက်လာပါတော့မယ်။ဒီအစိုးရဖွဲ့တစ်ထဲမှာရိုဟင်ဂျာရေးကိုဖြစ်ရှင်းရမှာဘလို့လူတွေကအထက်ကဦးဆောင်လုပ်နိုင်လိမ့်မယ်လို့များထင်ပါတယ်ခင်ဗျာ။ဘလို့လူတွေဆိုရင်တက်တော်မယ်လို့များယူဆထားပါတယ်ခင်ဗျာ။
Well, I'm not sure who the right individual would be, but I am encouraged by some of the statements that have come from people high ranking, likely to be high ranking in the Biden administration from the past. I mean, first of all, Kamala Harris is she as a senator co-sponsored the Burman Human Rights Bill.
ဘယ်သူတွေနဲ့တင်တော်မယ်ဆိုတော့ကိုအတိအကျကျွန်တော်မပြောနိုင်ဘူးနဲ့အစ်မကြီးရာထူးတော်ဝန်ထမ်းဆောင်ကြမယ်သူတွေရဲ့ပြောဆိုချက်တွေကြောင့်ကျွန်တော်အားရကျေနပ်မိရပါတယ်ရှိပါတယ်ဘိုင်ဒန်ဆိုရောက်ဖွဲ့မှာပထမဆုံးအနေနဲ့ကမလာဟဲရစ်ဟာဆိုရင်လည်းအထက်လူတော်မှာဘဝမှာတော့ငါဒီမှာနိုင်ငံလူ့ခွင့်ရေးဆိုင်ရာဥပဒေချမ်းကိုပူးတွဲတင်သွင်းမှုပါတယ်နိုင်ငံသားအခွင့်အရေးရရှိ ှုခွင့်ရကနေတောင်းဆိုခဲ့မှုပါတယ်။စမန်တာပါဝါဟာလည်းအစိုးရဘက်မှပါလာမှုရှိတာကြောင့်ရိုဟင်ဂျာရေးဖြည့်ရှင်မှုလူလူလလပြောဆိုကြသူတွေတော်တော်များများအစိုးရအဖွဲ့အစ်မှပါလာကြတော့မှာပါ။
ဟုတ်ကဲ့ပါဒါတော့ရိုဟင်ဂျာရေးနိုင်ငံတကာအတိုင်းအတာနဲ့ဥဆောင်ဖြစ်ရှင်းမှုရွေးကောက်ခံသမားဘိုင်ဒန်အတွက်အရေးကြီးတဲ့မူဝါဒရေးရာအကြံပြုချက်အဖြစ်ဝါရှင်တန်ခြေစိုက် Refugees International အဖွဲ့ကဒီတစ်ပတ်တည်းထုတ်ပြန်လိုက်တဲ့အစီရင်ခံစာကိုဥဆောင်ပြုစုသူ Daniel Sullivan ကို Skype ကနေဆက်သွယ်မြင်းမြန်ပြီးဒီမိုကရေစီရေးရာဆွေးနွေးခန်းအဖြစ်တင်ဆက်လိုက်တာဖြစ်ပါတယ်။ပတ်စဉ်ဒီမိုကရေစီရေးရာဆွေးနွေးခန်းစီစဉ်လို့ VOA မြန်မာပိုင်းရဲ့တင်ပြမှုတွေနဲ့ည9:00 နာရီကနေ10:00 နာရီထိနဲ့ဒီနေ့အနေနဲ့6နာရီကနေ9နာရီရေဒီယိုအစီအစဉ်တွေမှာနားဆင်နိုင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
မင်္ဂလာပါရှင်ဦးစီတော်မင်းရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီတက်မတော်ရဲ့စနစ်တာခီဘလို့အကဲဖြစ်နိုင်မလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတော်မင်းနဲ့အတူကျမအင်ဂျင်နိုင်ကကွန်ကြီးတင်ဆက်ထားပါတယ်ရှင
်လက်ရှိ2021ခုနှစ်ဟာဆိုရင်မြန်မာတက်မတော်အနေနဲ့သူ့တက်မတော်သူသီးခြားရပ်တည်ခဲ့တာ10နှစ်ပြည့်ခဲ့ပါပြီလွန်ခဲ့တဲ့2011ခုနှစ်ရှေ့ပိုင်းကာလတုန်းကဆိုရင်ဗိုလ်ချုပ်ကြီးကြီးဟာဆီယနာရှင်စနစ်နဲ့နိုင်ငံကိုအုပ်ချုပ်ခဲ့ပြီးတက်မတော်ကိုကင်တွယ်ခဲ့ရုံမကစီးပွားရေးပညာရေးလူမှုရေးဥပဒေပြုရေးအပါအဝင်တိုင်းပြည်တစ်ခုလုံးကိုအုပ်ချုပ်မင်းလုပ်ခဲ့လို့ပါပဲအဲလိုဆရာနာရှင်စနစ်နဲ့အုပ်ချုပ်ခဲ့လို့လဲမြန်မာနိုင်ငံဟာစီးပွားရေးနှိမ့်ကျရုံမကပညာရေးအပါအဝင်အဖက်ဖက်ကယိုယွင်းကျဆင်းသွားတဲ့အခြေအနေတွေကြုံခဲ့ကြရပါတယ်နိုင်ငံကအဲလိုအဖက်ဖက်ကယိုယွင်းကျဆင်းသွားခဲ့ပေမဲ့တပ်မတော်ကရောအခြေအနေကောင်းသလားဆိုတော့အဲလိုမဟုတ်ပြန်ပါဘူးပြည်တော်စုတပ်မတော်ပုံစံမဟုတ်တော့တဲ့အဖက်ဖက်ကမပြည့်မစုံဖြစ်တဲ့အပြင်တိုက်ရိုက်ခိုက်ရလဲကျဆင်းခဲ့ပြီးလူခွင့်ရေးချိုးဖောက်မှုမျိုးစုံကြောင့်နိုင်ငံတကာရဲ့ကဲ့ရဲ့ပြစ်တင်ဖယ်ကျင်တာကိုတောင်ခံခဲ့ရပါတယ်။2008ဖွဲ့စည်းပုံအရကျင်းပတဲ့2010ထွေထွေရေကောက်ပွဲအပြီးနောက်ပိုင်း2011ခုနှစ်အရောက်မှာတော့အခြေအနေတွေပြောင်းလဲသွားခဲ့ပါတယ်။အုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးမှန်တိုင်အသီးသီးပေါ်ပေါက်ဥဆောင်မဲ့သူတွေလည်းရွေးချယ်ပြီးသွားတဲ့အခါအဲ့ဒီချိန်ကတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့လက်အောက်မှာတပ်မတော်နဲ့ဝန်ကြီးဌာန3ခုပဲကြံခဲ့တဲ့အနေအထားရောက်သွားပါတယ်။ဒီနည်းပြောရရင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဟာသူရင်ကာကွယ်ရေးဦးစီးချုပ်တဖြစ်လဲဆေးအာဏာရှင်တွေနဲ့မတူပဲတပ်မတော်ကိုပဲစီးသန့်ကင်တွယ်ရတဲ့အနေအထားရောက်ခဲ့တာမျိုးပါဒီလိုချိန်ဒီအောက်မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့ဘာတွေအကောင့်ထဲပေါ်ဆောင်ရွက်ခဲ့ပါသလဲသူလက်ထက်10နှစ်တာကာလအတွင်းတပ်မတော်ဘာတွေပြောင်းလဲလာသလဲဆိုတဲ့စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စဖြစ်လာပါတယ
်2011ခုနှစ်ကိုပြန်ကြည့်ရင်အုပ်ချုပ်ရေးမန်နိုင်ခေါင်းဆောင်အဖြစ်ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်ဥပဒေပြုရေးမန်နိုင်ခေါင်းဆောင်အဖြစ်လွတ်တော်ဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းသူရဥွှေမန်းတို့တာဝန်ယူကြပါတယ်တက်မတော်ခေါင်းဆောင်ဖြစ်သူတို့ထက်ငယ်ရွယ်တဲ့ဂျူနီယာဖြစ်တဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကကာကွယ်ဦးစီးချုပ်တာဝန်ထမ်းဆောင်ရပါတယ်အဲ့ဒီအချိန်ကစမန်နိုင်အသီးသီးကိုခေါင်းဆောင်အသီးသီးကတာဝန်ယူတဲ့ပုံတံအဖြစ်ပြောင်းလဲသွားတာရောအဲ့ဒီမန်နိုင်အသီးသီးမှာတာဝန်ယူတဲ့ခေါင်းဆောင်တွေဟာသူ့ထက်ဆီနီယာဗိုလ်ချုပ်ကြီးတွေဖြစ်နေတာကြောင့်မှကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာအုပ်ချုပ်ရေးဥပဒေပြုရေးနဲ့ခဝဲဝဲနေပြီးတက်မတော်ကိစ္စတွေကိုပဲတာဝန်ယူကင်တွယ်ခဲ့တာတွေ့နိုင်ပါတယ်။သူတာဝန်ယူပြီးနောက်ပိုင်းနာမည်ဆိုးနဲ့ကြော်ကြားတဲ့တက်မတော်ရဲ့ချုပ်ရင်းချက်တွေကိုပြုပြင်တာတွေ့နိုင်ပါတယ်။ပြည်သူလူထုကိုဒုက္ခအကြီးအကျယ်ပေးခဲ့တဲ့ပေါ်တာဆွဲတဲ့စနစ်ကိုဖျက်သိမ်းပြစ်ပါတယ်။ကလေးစစ်သားအုံပြုမှုအဆုံးသတ်နိုင်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့ပါပူးပေါင်းဆောင်ရွက်ပါတယ်။ရှေ့တန်းစစ်မြေပြင်တွေမှာတက်မတော်ကကျူးလွန်လေးရှိတဲ့လူခွင့်ရေးချိုးဖောက်မှုဘောင်းဆောင်ကိုရှင်းချနိုင်အောင်ကြိုးစားပါတယ်။
ရဝိတုပိုင်းအရာနင်းကြနေတဲ့တမတော်ကိုပြန်ပြီးဖြည့်တင်ပါတယ်။အရေးအကြီးဆုံးချက်ကတော့အဲ့ဒီအချိန်တည်ဆဲအစိုးရဖြစ်တဲ့သမ္မတဦးသိန်းစိန်နဲ့ငင်းငယ်လုပ်ငန်းစဉ်ကိုကူညီပံ့ပိုးပေးတာပါပဲ
။အဲ့ဒီကနေ၄နှစ်လောက်ကြာ2015ခုနှစ်ဦးပိုင်းမှာတော့ဖုန်ကြားရှင်ရဲ့ကိုကန့်တပ်ဖွဲ့တွေကိုကန့်နေမြေထဲဝင်ရောက်တိုက်ခိုက်တဲ့ဖြစ်ရပ်နဲ့ကြုံရပါတယ်။တမတော်ဘက်ကထိခိုက်ကြဆုံးမှုများပြီးအထိနာခဲ့တာကိုကြည့်ရင်တမတော်ရဲ့တိုက်ခိုက်ရေးစွမ်းရည်အတော့ကိုအားနည်းနေတာတွေ့မြင်လိုက်ကြရပါတယ်။နောက်ပိုင်းရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တွေလက်နက်ခဲယမ်းအပြည့်စုံနဲ့အခြေချလာနိုင်တာတိုက်ပွဲတွေဆင်နွှဲလာနိုင်တာအဲ့ဒီတိုက်ပွဲတွေမှာတမတော်ဘက်ကကြီးရည်လေးရှိသမျှအင်အားသုံးတိုက်ခိုက်တာတော့အနိုင်ရအောင်တိုက်ခိုက်နိုင်စွဲမရှိတာကိုကြည့်ရင်တမတော်ရဲ့လုံခြုံရေးဆိုင်ရာဆောင်ရွက်နိုင်မှုနဲ့တိုက်ခိုက်ရေးစွမ်းရည်တိုးတက်မလာသေးတာကိုတော့သတိပြုမိနိုင်ပါတယ်။2015ရွေးကောက်ပွဲအပြီး2016မှာတော့မြန်မာနိုင်ငံမှာသမိုင်းဝင်အပြောင်းလဲကြီးဖြစ်ခဲ့ပါတယ်။အဲ့ဒါကတော့1962ခုနှစ်ကစတွေ့ရင်နှစ်ပေါင်း50ကျော်အတွင်းပြည်သူလူထုတင်မြှောက်လိုက်တဲ့အစိုးရအဖွဲ့တရအာဏာရလာတာပါ
။ NLD အစိုးရတက်လာတဲ့အခါတက်မတော်ကောင်ဝေးဦးစီးချုပ်ဘိုးချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပုံစံတိတိတသားကြီးပြောင်းသွားပါတယ်။အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်နဲ့မတူအုပ်ချုပ်ရေးကဏ္ဍနဲ့ဥပဒေပြုရေးကဏ္ဍတွေမှာပါဝင်ပတ်သက်ဖို့ကြိုးစားတာပါဝင်ပတ်သက်တာပြင်ပြင်ကြရပါတယ်။နိုင်ငံသားတဏ္ဍာမန်တွေကိုတွေ့ဆုံတာနိုင်ငံတကာအစိုးရအကြီးအကဲတွေနဲ့တွေ့ဆုံတာတွေပုံမှန်လုပ်ပြီးတည်ဆဲအစိုးရလက်အောက်ကမဟုတ်တဲ့အာဏာတစုံတရာရှိတဲ့စင်ပြိုင်အစိုးရခေါင်းဆောင်တစ်ဖွဲ့ကုကုကူပုံဖော်ပါတယ်။ငင်းကြေးဖော်ဆောင်ရမှာလဲဥဆောင်သူအစိုးရကိုအကူအညီပေးတဲ့ပုံစံကနေကုဘာသာကိုသဘောထားတင်းမာတဲ့ပုံစံမျိုးနဲ့ရက်တီလှုပ်ရှားတာမျိုးလုပ်ပါတယ်။အခုနောက်ဆုံး2020ထဲမှာတော့ရွေးကောက်ပွဲကာလပါတီနိုင်ငံရေးတဲ့ဝင်ပါတဲ့အခြေအနေမျိုးအထိရောက်လာတာတွေ့မြင်ကြရပါတယ်။တရားဝင်ထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့တိခိုင်ဖြိုးပါတီနဲ့အတူရက်တီတိခိုင်ဖြိုးပါတီမဲရှုံးရတဲ့ကိစ္စနဲ့ပတ်သက်ပြီးမဲစင်းကိစ္စတွေဝင်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဲ့ဒီကနေတဆင်နိုင်ငံတော်သမ္မတကိုအပြစ်တင်တာမျိုးအထိလုပ်ပါတယ်။တက်တန်းကုံတော်မဲ့ဒုတိယအကြိမ်လွှတ်တော်ခေါ်ပေးဖို့တောင်းဆိုတာငင်းပယ်ခံရတော့ဖွဲ့စည်းပုံနဲ့ညီမညီမေးခွန်းထုတ်ပြီးနိုင်ငံရေးပါတီတစ်ခုတစ်ဖွဲ့အတိုက်ပြန်လုပ်နေတာတွေ့မြင်ကြရပါတယ်။ဒါရီအလုံးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဥဆောင်မှုအောက်မှာတက်မတော်ကအကောင့်ထဲပေါ်ခဲ့ရတာတွေပ
ါလက်ရှိဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တက်မတော်ကိုကင်တွယ်ခဲ့တဲ့ဆယ်နှစ်တာသက်တမ်းကိုပြန်ကြည့်ရင်အုပ်ချုပ်ရေးဥပဒေပြုရေးနဲ့အခြားကိစ္စတွေကိုဝင်မပါဘဲစိတ်ဝင်စားဘဲနဲ့တက်မတော်ရေးရာတွေကိုပဲကင်တွယ်ခဲ့တဲ့အချိန်ခါတွေတုန်းကတက်မတော်ရဲ့ပုံရိပ်ပုံပြီးကောင်းမွန်လာသလိုတိုးတက်ဖြစ်ထွန်းမှုတွေကိုလည်းရရှိခဲ့တာတွေ့နိုင်ပါတယ်အဲဒီဆိုရလက်ထက်ရောက်လာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စိတ်ဝင်စားမှုနဲ့အကောင့်ထဲပေါ်ရနေပေတဲ့ဟာတမတော်ကိစ္စတွေတင်မကအုပ်ချုပ်ရေးဥပဒေပြုရေးနဲ့ပါတီနိုင်ငံရေးအထိရောက်ခဲ့လေတော့တမတော်ရဲ့ပုံရိပ်နဲ့စွမ်းရည်ကြဆင်းသွားပြန်တာကိုသတိပြုမိနိုင်ပါတယ်ခုဆိုရင်တမတော်ဟာ BGF အပါအဝင်ဘယ်သဘုံအဖွဲ့ကိုမှကောင်းကောင်းမထင်းချုပ်နိုင်တယ်လို့ပြည်내တွေမှာလက်နက်ကင်အဖွဲ့တွေရဲ့ပြည်သူတွေအပေါ်ဆက်ကြီးကောက်ချင်တယ်လို့ကောက်ဖမ်းချင်တယ်လို့ဖမ်းတတ်ချင်တယ်လို့တတ်ပြဿနာမျိုးတွေကိုတော့ကင်တွယ်အကာအကွယ်ပေးနိုင်စွမ်းရှိမနေပါဘူးဒါတွေကိုကြည့်လိုက်ရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့တမတော်အရေးအရာကိစ္စတွေကိုပဲအာယုံဆိုင်ပြီးကြိုးစားလုပ်ကင်ဆောင်ရွက်ချင်းသီးသာတမတော်အတွက်ရောတိုင်းပြည်အတွက်ပါကောင်းမွန်တဲ့ရလဒ်တွေပေါ်ထွက်လာနိုင်မှာဖြစ်ပါကြောင်းပြင်ပြလိုက်ရပါတယ
နှစ်တပါရှင်နှုတ်ဆက်တာအတော့နောက်ကျနေပြီလို့တော့မပြောပါနဲ့နော် VOA နှစ်တကူအထူးစီစဉ်နေပတ်စဉ်ထုတ်လွှင့်ပေးနေရတဲ့မြန်မာပြည်ကပေးစာများအစီအစဉ်ဒီနှစ်တဲ့အတွက်ဒီနေ့မှစပြီးတော့တင်ဆက်ပေးရလို့ပါဒီတော့နှစ်တဲ့အတွက်ပထမဦးဆုံးအစီအစဉ်မှာသောရရှင်ရဲ့မင်္ဂလာရှိတဲ့နှစ်တဲ့ဆုတောင်းစာလေးတွေနဲ့စကြပါလိမ့်ရှင်စာလေးတွေဆိုပေမဲ့လည်းအခုခေတ်ကြီးကပြောင်းလာပြီးတော့ digital ခေတ်ရောက်လာပြီမလို့သောရရှင်တွေအားလုံးက online ကပဲစာရေးကြပါလိမ့်ဒါနဲ့ကျမတို့ view ရဲ့အဖွဲ့သူဖွဲ့သားတွေအားလုံးနှစ်တက်မှာနှစ်တက်စုမွန် video လေး Facebook မှာတင်ပြတာတွေ့လိုက်ကြမယ်ထင်ပါရဲ့နော် view 1.2 1.3 အားလုံးမဟုတ်ပေမဲ့လည်းအများစုအဲနှစ်တက်ဆူတောင်းလေးမှာ video နဲ့နှစ်တက်အတွက်ဆူတောင်းတာလေးတွေပြောထားတာပါဒ TV ရောအမရေးလာတဲ့သောရရှင်တွေမှာတော့ရွှေလာမင်းဆိုတဲ့ Facebook အကောင့်ပါရှင်က view မိသားစုတွေအားလုံးနှစ်သစ်မှာဘေးရယာဝေးကွာကျန်းမာပျော်ရွှင်ကြပါစေတဲ့အထူးမင်္ဂလာရှိတဲ့ဆုမွန်ဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်နော်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါခရစ်နှစ်2021နှစ်သစ်ကာလမှာကိုဗစ်ကင်းစင်မြန်မာပြည်တစ်ခွင်မှကိုဗစ်ကင်းစင်ကမ္ဘာတစ်ခွင်သို့ကိုဗစ်ပျောက်ကင်းချမ်းသာရာရောက်၍စစ်မဲ့ရန်ပေးမှလည်းကင်းဝေးကြပါစေတဲ့ပိုင်ရှင်တဲ့နှလုံးသားဆိုတဲ့ Facebook အကောင့်ပိုင်ရှင်ကြပြတစ်ပိုင်းတစ်စားနဲ့နှစ်သစ်ဆုမွန်တောင်းပလာတာဖြစ်ပါလိမ့်ရှင်ဦးမော်ကြီးဆိုတဲ့တော်ရှင်ကတော့ VOA ဝိုင်းတော်သားများလူသားအလုံးကက်ယောဂါကင်းဝေးပြီးတော့နှစ်သစ်မှာကိုယ်စိတ်နှလုံးကျန်းမာချမ်းသာကြပါစေ။မြမပြည်သားအားလုံးနဲ့ထုံနည်းတူကျန်းမာရပါလို့ဤတဲ့ဟုတ်ကဲ့ပါရှင်။တံပြန်ပြီးတော့ဆုတောင်းပေးကြပါလေ။တောင်းနေဆုနေပြပါစေနော်။နေကြီးဆိုတဲ့တော်ရှင်ကတော့ကိုရဲမင်းထွန်းရေအခုမှမြင်ဘူး။အတန်တော့အမြဲတမ်းကြားနေရတော့ရင်းနှီးနေပါပြီတဲ့။ဗီဒီယိုလေးကိုကြည့်ပြီးတော့ပြောလာတာပါ။နန်းမိုဆန်ဆိုတဲ့တော်ရှင်ကတော့မိုင်းဆွန်ခ။ဗီဒီယိုအဖွဲ့သားတွေအားလုံးနှစ်သစ်မှာကျန်းမာပျော်ရွှင်ပြီးတော့အရာရာအစစအရာရာအဆင်ပြေချောင်းမွေးကြပါစေအမြဲအားပေးနေပါရဲ့နော်တဲ့ဟုတ်ကဲ့သူကတော့နတ်မိုဆန်ဖြစ်တဲ့အတွက်ကြောင့်မလို့ရှင်းလို့နှုတ်ဆက်လာတယ်လို့ကျွန်မထင်မိပါတယ်မေးရအောင်လဲနန်းလောင်တယောက်အခုချိန်အိတ်နေပြီမလို့မမေးလိုက်ရတော့ပါဘူးနော်ဟုတ်ကဲ့မင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားဖြစ်ပါ၏အမြဲအားပေးနေရဲ့ဆိုလို့လဲကျေးဇူးတင်ပါတယ်နော်ဒီတော့ကတော့အမြဲတမ်း line ပါတယ်မမပြီးကစာရွက်လေးတွေနဲ့စာရေးတဲ့ဒေါရရှင်ကြီးဦးစိန်မောင်အခုတော့သူလဲ digital ခင်မှာ Facebook Messenger ကနေပြမကြခဏစာရေးလာတာရရှိပါတယ်ဒီဒေါရရှင်ဦးစိန်မောင်က bamiset.viewnews.com ကိုလဲ email တွေရေးပို့ရတာပါဒီဒေါရရှင်က view မိသားစုများ၏စုတောင်းမြတ်တာပို့တောင်းမှုများကြောင့်ဝမ်းသာကျေးဇူးတင်ရပါတယ်ရုပ်သင်တဲ့တကွမြင်တွေ့ရလို့အထူးဝမ်းသာမိပါတယ်တဲ့။ဥကြောဇန်တာကိုမတွေ့ရလို့စိတ်ကြည်နှံမှုအပြေဝများလိုက်ပါ။ဥသားညွန်ဦး၊ဥသန်းလွင်ထွန်းနဲ့တခြားကြံရှိတဲ့သူတွေကိုလည်းတွေ့ချင်ပါတယ်တဲ့။ဟုတ်ကဲ့ပါ။ဥသန်းလွင်ထွန်းကတော့ကျမတို့ဒီအစီအစဉ်ဆက်စားခြင်းနှုတ်ခွန်းဆက်လာတာဥသန်းလွင်ထွန်းဖြစ်ပါတယ်။ပြန်ကြည့်လိုက်ပါအောင်ဦးရီ။ဒီတော်ရရှင်ကအခုမတွေ့ရတဲ့သူတွေလည်းနောက်နှစ်မှာတွေ့ပြရစီတဲ့။နောက်နှစ်မှာတွေ့ဖို့လည်းသူစောင့်မျှော်နေပါတယ်တဲ့။ view ကိုအမြဲတမ်းအားပေးနေတဲ့မိတ်ဆွေဟောင်းကြီးအနေနဲ့ Happy New Year to you all.Be healthy to you all လို့ဆုတောင်းပါတယ်။မင်္ဂလာနှစ်သစ်ဖြစ်ပါစေ။အားလုံးလည်းကျန်းမာကြပါစေဆိုပြီးပို့လို့ဆုတောင်းပေးသွားတာဖြစ်ပါတယ်။အီးမေးလ်တွေပို့ထားတာကိုလည်းပြန်ချပေးစီခြင်းပါတယ်။ဟုတ်ကဲ့ပါ။အီးမေးလ်တွေပို့တာကိုကျွန်မလေးလိုင်းကနေပြန်ချပေးပါရစေဦးရေ
။ May every day be the good and happy day for VOA. COVID ကဘယ်လိုပဲဖြစ်ဖြစ် VOA ကပတ်မှတ်လျက်ရည်တည်စေဖြစ်လို့ဝမ်းသာချီးကျူးပါရစေ။ VOA ဝန်ထမ်းသားများမိတ်ဆွေများအားလုံးကို COVID ဘေးမှာကင်းဝေးပါစေကြောင်းနဲ့တော်မပြည့်စက်တဲ့ထန်းဆောင်နေတိုင်းကြပါစေကြောင်းဆုတောင်းတည်းရှိပါရယ်ဗျာမြန်မာနိုင်ငံအရေးများကိုမပြတ်လည်လာပြီးသတင်းမှများကိုတင်ပြနိုင်ပါစေဆွေးနွေးကြများမှာလည်းအစိုးကောင်မြတ်မြတ်တတဆွေးနွေးမဲ့သူတွေကိုယူရင်းပြီးတော့ဆွေးနွေးစီခြင်းတယ်လို့အကြံပြုပါရယ်ဆွေးနွေးကြတာဟာရန်တိုက်ပြီးတာမဟုတ်ဘူးဆိုတဲ့အမြင်မျိုးရှိကြအောင်လဲကြိုတင်သတိပေးထားရင်ကောင်းပါမယ
်အခုလိုစားရှိရှိအမြဲတမ်းရေးပြီးတော့အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့အထပ်ပြောချင်ပါရယ်နော်နှစ်သစ်မှာဘေးပြာဝေးကွာလို့အထူးကျန်းမာနိုင်ပါစေ။တော်တော်ဆုံးတော်ရရှင်ကတော့ဒီနေ့တော့အရန်ပီတီဖြစ်တယ်တဲ့။ဘာကြောင့်လဲဆိုတော့ VOA သတင်းဌာနကမိဘညီကိုမောင်နှမအားလုံးကိုမြင်တွေ့ရလို့အရန်ပြောပါရည်။အားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံပါစေတဲ့။ဘေးရဆုနဲ့ပြည့်ပါစေရှင်။အောင်မြင်မဲ့လူငယ်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်းဖြူရီဝိုင်းတော်သူဝိုင်းတော်သားတွေအားလုံးလည်းကျမ်းမာစွာစိတ်ချမ်းသာစွာဖြင့်ဒွါသူကဘာသားတွေကိုခုထက်မျက်စိနာတွေဖွင့်ပေးနိုင်ပါစေလို့စိတ်တဆုမတောင်းလိုက်ပါရစေ။စကားမဆက်ဖြူရီဝိုင်းတော်သူသားတွေအားလုံးအရင်ကိုချောမောလှပကြပါရဲ့လို့ဟုတ်ကဲ့ပါရှင်။ဒါကတော့မှန်သောစကားဖြစ်ပါရဲ့နော်။ကျမတို့မတောင်းမနဲ့ပြည့်နေတဲ့စုလည်းဖြစ်ပါရဲ့။အရှင်ပရမဆိုတဲ့တော်ရရှင်ဦးစင်ကတော့ဖြူရီမြန်မာပိုင်းမိသားစုကိုစိတ်နှပြကျမ်းမာချမ်းသာပါစေ။နှစ်သစ်မှာတစ်ချက်ပို့ပြီးအစီအစဉ်ကောင်းတွေတင်ဆက်ပေးနိုင်ပါစေ2010တွေကအခုထိအားပေးလာတာ10စုနှစ်တခုရှိပါပြီအမြဲအားပေးနေပါတယ်ဟုတ်ကဲ့ပေးရစုနဲ့ပြေးပါစေနှစ်သစ်မှာတစ်ချက်ပို့ပြီးအစီအစဉ်ကောင်းတွေတင်ဆက်ပေးနိုင်ပါစေဆိုလို့အစီအစဉ်ကောင်းတွေတင်ဆက်ပေးနိုင်မှုအစီအမြဲကြိုးစားနေပါရဲ့ရှင်စ လာမယ့်သူဆိုတဲ့သွားရရှင်ကတော့လာမယ့်နှစ်တည်းလေးမှာရခိုင်ပြည်ကြီးအောင်မြင်နိုင်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ဟုတ်ကဲ့ပါအေးချမ်းအောင်မြင်နိုင်ပါစေလို့ကျွန်မလည်းထပ်တူဝိုင်းပြီးဆုတောင်းပေးချင်ပါတယ်ကျွန်တော်ရဲ့မင်္ဂလာစကားတွေပြောပြီးနှစ်တည်းဆုမွန်တောင်းလာတဲ့အချိန်မှာသွားရရှင်ကြော်စင်မှုကတော့ထိုင်းနိုင်ငံမှာမြန်မာနိုင်ငံကိုပြင်လို့တဲ့အလို့သမားများအရေးကို view site ပြောကြားပေးကြပါအောင် video ရေးတဲ့လမ်းတွေလည်းပိတ်ထားလို့ပြန်ဖို့အခက်အခဲဖြစ်နေပါရဲ့ visa သက်တမ်းလည်းကုန်တော့မယ်အလို့လည်းမရှိတော့ပါခင်ဗျာကျေးဇူးပြုပြီးပြန်လည်ဖြေကြားပေးပါတဲ့ဟုတ်ကဲ့ကိုကျော်စင်မိုးရေးကြားရတာအထူးကိုစိတ်မကောင်းစရာကောင်းပါလေထိုင်းနိုင်ငံကအခုလိုမျိုးရွှေပြောင်းလုပ်သားတွေရဲ့တရင်တွေကိုအစစ်မပြတ်ထိုင်းချင်းဆိုင် view ရေးတရင်ထောက်မဲ့အေးမှတရင်တွေတင်ပြပေးနေပါတယ်နော်ထိုင်းမှာအလုပ်သွားလုပ်နေကြတဲ့မြန်မာနိုင်ငံကမြန်မာတွေတိုင်းသားတွေအားလုံးနှစ်သက်မှာအခုထက်ပိုပြီးအဆင်ပြေနိုင်ပါစေ။ကျန်းမာပေးရန်ကင်းကွာပါစေလို့လည်းဆုတောင်းပေးချင်ပါတယ်ရှင်။ဒီထိုင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့ Karen ဆိုတဲ့သွားရှင်ကတော့ VOA ရေးတဲ့ထိုင်းနိုင်ငံကအလုပ်သမားတွေလော့ခ်ဒေါင်းကြောင့်မြန်မာပြည်ကိုပြန်လို့မရပါCI ဆောက်တတန်းနဲ့ visa 3လပိုင်း32ရက်နေမှာကုန်တော့မယ်။မြန်မာပြည်ကိုပြန်လို့မရတဲ့အတွက်ကြောင့်စိတ်ညစ်နေတယ်ဒီသတင်းတော့တည်းတဲ့ထိုင်းဆိုရကမြန်မာပြည်ပြန်လာခြင်းတဲ့သူတွေကိုလမ်းဖွင့်ပေးဖို့ပြောပေးပါတဲ့သူတို့မှာအလို့ရှင်တတိထုတ်စာလဲသိအလို့ရှင်တတိထောက်ခံစာလဲသိပရန်စာခွန်လူမှုဖူလုံရေးကလည်းသိထိုင်းဆိုရကလည်းလမ်းတွေပိတ်ဒါကြောင့်မို့အရန်ဒုက္ခရောက်နေကြပါလေထိုင်းကအခုဒုက္ခရောက်နေတဲ့မြန်မာပြည်ကအလို့သမားတွေကိုစားလက်ရှိမြန်မာအဆိုရကိုလည်းမြန်မာပြည်ပြန်လို့ရအောင်လို့ထိုင်းဆိုရကိုတဆင့်ပြောပြဖို့တောင်းဆိုပေးပါတယ်ကိုစင်းနဲ့ကိုပြန်ကြမှာပါတယ်ဒါကတော့ထိုင်းမှာအလို့သမားတွေပြိမိနေပါတယ်ဆိုတော့သရရှင်နေ Google ရမယ် view ကိုစာရေးပြောလာကြတာဖြစ်ပါတယ်ရှင်ကိုနားဆင်ပြီးရေးလာကြတဲ့သောရရှင်တချို့ရဲ့စာတွေကိုလည်းပြန်ပေးချင်ပါတယ်။ကျွန်တော်ပြောခဲ့သလိုပဲကျွန်မဒီအစီအစဉ်ကိုဒီနှစ်မှာပထမဦးဆုံးရေးဖြစ်နေတင်ဆက်တာမလို့ဒီဇန်နဝါရီလ1ရက်နေ့လောက်တုန်းကရေးလာတဲ့စာတွေကိုလည်းခုမှပြန်ကြားရပါတယ်နော်။ဒီမှာ Messenger မှာရေးလာတဲ့သောရရှင်တရားကို Slime Sending ဆိုတဲ့သောရရှင်မှာ Mobile App မှာတနားရီစာလွှင့်ထားတဲ့ Audio File တွေမတွေ့ရပါတဲ့။အတန် File နေနားထောင်လို့မရဘူးလို့ပြောနေတာပါ။ဒေါက်တာသောရရှင်ကတော့ VUE Bambis application မှာမနေ့ပိုင်းရောညပိုင်းအစီအစဉ်တွေပါရှာမတွေ့လို့ပြန်ပြောစီစစ်ပေးချင်ပါတယ်။ဟုတ်ကဲ့ပါအခုဒီ application မှာအစီအစဉ်တွေပြန်ပြောဖတ်လို့ရနေပါတယ်။ပြန်ပြောကြည့်ကြည့်ပါအောင်နော်။သောရရှင်ရဲ့ရေးပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။ VUE တိချစ်သောရရှင်တွေအတွက်မြစ်တာဒီလက်စာမြန်မာတချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြန်မာဒေလက်ဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးစုပြစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်ရဲ့စီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်ဒီရီတိချစ်သောရရှင်တွေအတွက်မြစ်တာဒီလက်စာမြမတချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါရင်နော်အခုဆက်ပြီးသောရရှင်တွေကိုနှစ်တင်မြစ်တာဒီလက်ဆောင်တချင်းလေးတို့နဲ့ဖြောပြပေးကြပါလိမ့်ရှင်မြမပြည်ကြီးအခုကြုံတွေ့နေရတဲ့ကပ်ဘေးရောဂါဆိုးကြီးကနေအမြန်လွတ်ကင်းနိုင်ပါစေကာဝေးဆေးတွေလည်းဆေးရချမ်းသာလူမျိုးပါတာမျိုးတွေရရှိနိုင်ပါစေပြီးတော့အားလုံးအတွက်အထုမင်္ဂလာပေါင်းနဲ့ပြည့်စုံခါညောင်းတဲ့နှစ်တစ်ဖြစ်ပါစေလို့ဆုတောင်းပေးကြပါလိမ့်သောရရှင်တွေအတွက်နှစ်တစ်အမှတ်တရမြမပြည်မှာဆိုတဲ့တချင်းလေးထုတ်လွှင့်ပေးကြပါရနော်အားလုံးနှစ်ချိုက်ခံစားနိုင်ကြပါစေရှင
်။အောင်မြင်ပါစေ၊အရာခက်သိမ်းပျော်ရွှင်ပါစေ၊လူခက်သိမ်းအကုန်လုံး။
ဆိုတဲ့ခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးနားဆင်နိုင်သလိုမျိုး VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးသွားပြီးနားဆင်နိုင်ပါတယ်ရှင်။ကျွန်တော်တို့ရဲ့ website လိမ်ဆာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်းလင်းချက်မိကြပါစေရှင်။ Need a dog who will need a dog children and David need to shine a galanya la pasibo Matima says Banya for Bazi Matima Taya Chenye Jabazi. The Lona La Dunya to the two Bako Saint Ba, Chill and Chenye Tizum Dinye Dinye Dinye Matima Tana Diazia Mandri Matima Taya Chenye Jabazi.
ခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။တောင်ကိုရီးယားနိုင်ငံကဆွန်ဦးတီထွန်တဲ့ကုမ္ပဏီငယ်လေးတစ်ခုကခွေးရည်ရဲ့စိတ်အခြေအနေကိုနားလည်စေမယ့် AI နည်းပညာသုံးခွေးလေပတ်တစ်မျိုးကိုတီထွန်လိုက်ပါတယ်။ဂျာမနီနိုင်ငံကကိန်းမုတ်ဆိုင်တစ်ခုမှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရောက်တဲ့အထိမ်းအမှတ်ဖြစ်ဆေးထုတ်ရပုံစံကိန်းမုတ်ကလေးတွေဖန်ပြီးရောင်းချနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချက်နဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်
။တောင်ကိုရီးယားနိုင်ငံကဆွန်ဦးတီထွန်တဲ့ကုမ္ပဏီတွေတကူကခွေးရည်ရဲ့စိတ်အခြေအနေကိုနားလည်စေမယ့်ဉာဏ်ရည်ထု AI နည်းပညာကိုသုံးထားတဲ့ခွေးလေဘက်တစ်မျိုးကိုတည်ထွင်လိုက်ပါတယ်။ဒီလေဘက်ကခွေးရဲ့စိတ်ခံစားမှု၅မျိုးကိုဖော်ပြနိုင်ပါတယ်။အတန်ကိုမှတ်မိနိုင်တဲ့နည်းပညာကိုသုံးထားပြီးခွေးရည်ရဲ့ပျော်ရွှင်မှု၊အေးချမ်းမှု၊စိုးရိမ်မှု၊ဒေါသထွက်မှု၊ဝမ်းနည်းမှုတွေကို smartphone application ကနေတဆင့်ပြပေးနိုင်ပါတယ်။ဒါ့ပြင်ခွေးရည်ရဲ့လှုပ်ရှားမှုတွေ၊ညှိတက်မှုတွေကိုပါမှတ်တမ်းတင်ပြထားနိုင်တာပါ။Pet Paul နာမည်ပေးထားတဲ့ဒီလေဘက်ဟာခွေးရည်ရဲ့အခြေအနေကိုလူတွေပိုးပြီးတော့နားလည်စီမှာပါလို့ဒီဖြစ်စီကိုတီထွင်တဲ့ကုမ္ပဏီ Marketing Director ကပြောပါရယ်ခွေးမျိုးပေါင်း50ရဲ့အတန်နမူနာ1000ကျော်ကို2018ခုနှစ်ကတည်းကစုဆောင်းခဲ့ပြီးတော့အဲ့ဒီအတန်တွေကတစ်ဆင့်ခွေးရည်ရဲ့စိတ်အခြေအနေကိုလေ့လာနိုင်ခဲ့ရပါဒီလေဘက်တစ်ခုကတော့ဒေါ်လာ99ဒေါ်လာနဲ့မိနစ်ကစပြီးအွန်လိုင်းမှာစတင်ရောင်းချခဲ့ပါရယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့ကမြေထဲပင်လယ်သာအသားခင်ရောက်တဲ့ဆိုင်တစ်ခုမှာဆိုဗီယက်ခေါင်းဆောင်ဂျိုးဆက်စတာလင်ပုံစံဖန်တီးတင်ဆက်ပြီးမှကန့်ကွက်မှုတွေကြောင့်ဆိုင်ကိုချက်ချင်းပိတ်လိုက်ရပါတယ်။စတာလင်အသားခင်ဆိုင်လို့နာမည်ပေးထားတဲ့ဒီဆိုင်အဝမှာကွန်မြူနစ်ခေါင်းဆောင်ဟောင်းစတာလင်ပုံကြီးကိုဆိုင်ပုတ်အဖြစ်ချိတ်ဆွဲထားပြီးတော့စတာလင်ခေတ်ကလုံခြုံရေးအရာရှိပုံစံဝတ်ဆင်ထားတဲ့ဈေးရောင်းသူကရောင်းချပေးတာပါ။ဖွင့်ပွင့်ခြင်းနေ့မှာပဲဝယ်စားသူအယောက်200လောက်ရှိခဲ့ပြီးတခြားဥပဒေအကြောင်းပြချက်ဘာမှမရှိဘဲနဲ့ဂျယ်ရီကနောက်တနေ့မှာပဲစတာလင်ပုံကြီးကိုဖယ်ရှားဖို့နဲ့ဆိုင်ကိုပိတ်သိမ်းဖို့ဖိအားပေးခံခဲ့ရတာပါဒီဆိုင်ကိစ္စကိုလည်းလူမှုကွန်ရက်မီဒီယာတွေပေါ်မှာအကြီးအကျယ်အငင်းခုန်ဖြစ်ခဲ့ရပြီးတချို့တွေကယွန်းစရာကောင်းတယ်လို့ရှုံချခဲ့ကြပါတယ် ဆိုဗီယက်ခေတ်စတာလင်အုပ်ချုပ်စဉ်ကလူ9သိန်းနီးပါးအသက်ခံခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကခန့်မှန်းထားပြီးလူအားပေးစခန်းတွေကိုပို့တာအငတ်ပေးစိုက်တာစတာတွေလည်းကြုံခဲ့ရပါတယ်။ဒါပေမဲ့လည်းရုရှားနိုင်ငံအတွင်းသူ့ကိုဒုတိယကမ္ဘာစစ်အတွင်းကနာဇီဂျာမနီကိုအနိုင်တိုက်ခဲ့ပြီးတိုင်းပြည်ကိုကယ်တင်ခဲ့သူအဖြစ်အမှတ်ရတဲ့သူတွေလည်းရှိပါတယ်ခင်ဗျာ။
ဂျာမနီနိုင်ငံအနောက်ခြမ်းဒေါ့စ်မန်မြို့ကလေးကကိမစိုင်တစ်ဆိုင်မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရောက်တဲ့အထိမ်းအမှတ်အဖြစ်စီထူအပ်ပုံစံကိမုတ်ကလေးတွေဖန်တီးရောင်းချနေပါတယ်။ရှူဝါနာကိမုတ်နိုင်ငံဆိုင်ကလေးအတွက်ကတော့အခုလိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကိမုတ်လေးတွေဖန်တီးတာတော်ပရမအဆုံးချိန်တော့မဟုတ်ပါဘူး။ပြီးခဲ့တဲ့နှစ်ကဈေးဝယ်တဲ့သူတွေအလူရဲဝယ်ကြတဲ့အတွက်အင်နာသုံးဆက်ကူလိုအိမ်တုံးပစ္စည်းတွေကုန်စုဆိုင်ကြီးတွေမှာဖျက်တောက်မှုဖြစ်ခဲ့တော့ကလည်းဒီအင်နာသုံးဆက်ကူလေးပုံစံကိမ့်မုံတွေကိုထုတ်လုပ်ရောင်းချခဲ့ပါသေးတယ်။ကောက်ွယ်ဆေးကိုစန့်ကျင်တဲ့သူတွေတော့ဒီကိမ့်မုံကောက်ွယ်ဆေးကိုတော့ပေးထွက်ဆိုးကျိုးမရှိပဲစားနိုင်ပါတယ်လို့စိုက်ပိုင်ရှင်ကပြောပါတယ်။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ရင်ကတော့ကောက်ွယ်ပေးမှမဟုတ်သလိုကိမ့်မုံကိုကျန်းမာရေးကောင်းဖို့စားတဲ့သူကတော့ခက်ရှားရှားပါရှင်။
ယောဘတမက EU ကဗြိတိန်နှုတ်ဆက်သွားတဲ့ဆီယက်နောက်ပိုင်းဗြိတိရှ်တွေအနေနဲ့ဥရောပတိုက်မှာရှိတဲ့နယ်သာလန်နိုင်ငံကိုတွားရင်တောင်သူတို့ရဲ့နေလည်စာတွေကိုတည်သွားလို့ရတော့မှာမဟုတ်ပါဘူးအကြောင်းကတော့စီကန်အသေးအရ EU ထဲကိုဝင်လာတဲ့အသားတွေအသီးရွက်တွေနဲ့ငါးတွေကိုပိတ်ပင်ထားလို့ပါဒါကြောင့်ဗြိတိန်ကတင်မောဖယ်ရီစီးလာကြတဲ့ခီးတဲ့တွေအနေနဲ့သူတို့ရဲ့နေလည်စာအဖြစ်ထုတ်ပိုးယူဆောင်လာတဲ့အသားညှပ်ပါမုတ်တွေစာရင်းငါးတစ်တာဘူးတွေကိုစိတ်ကမ်းမှာပဲတင်းစီလွတ်ပြစ်ခံနေရပါတယ်။လောလောဆယ်မှာတော့ဗြိတိန်ကနေနယ်သာလန်ကိုသွားတဲ့ခရီးသွယ်တွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကန့်သတ်ထားတဲ့အတွက်နှဲပါနေပေမဲ့နောက်ပိုင်းခရီးသည်တွေများလာရင်အခုလိုတင်းစီမှုတွေကြောင့်ပြဿနာတွေများလာမယ်လို့ Dutch အကောက်ခွန်ဝန်ထမ်းတွေကတွက်ဆထားပါတယ
်။အခုဆက်ပြီးသတင်းချင်းရုပ်ကိုတင်ပြပေးမှာပါ။ရုရှားဆူအကဝေဖန်လေးရှိတဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗာနီဟာဂျာမနီကနေရုရှားနိုင်ငံမော်စကိုကိုတနင်္လာနေ့ပြန်ရောက်ချင်မှာပဲအဖမ်းခံခဲ့ရပါတယ်။နာဗာနီဟာထရီမက်ဂျေဗိုဂလီစိတ်ကနိုင်ငံကူးလက်မှတ်ဆစ်ဆေးတဲ့နေရာမှာအဖမ်းခံခဲ့ရတာဖြစ်ပါတယ်။သူဟာသူ့ကိုချက်မှတ်ထားတဲ့အပြစ်ဒဏ်ကာလမရှိခင်လွတ်ပြေးထားတဲ့ဂရိခံဝန်ချက်ကိုချိုးဖောက်မှုနဲ့ FSIN ဘဝအစိုးရအကြံဦးစီးဌာနတာဝန်ရှိသူတွေကဖမ်းဆီးတာဖြစ်ကြောင်းအာဏာပိုင်တွေကပြောပါတယ်။ဘော်ဒူးနဲ့ကျန်းသက်စာချင်းစုပွဲမှာပြောကြတဲ့မင်ကုန်းမှာအရေးကောက်ခံသမရဂျိုးဘိုင်ဒန်ကနိုင်ငံတွင်းစီးလုံးညှို့ညွတ်ရေးအတွက်အဓိကပန်ကြားဖို့ရှိကြောင်းအင်မီရိုဝန်ထမ်းအကြီးအကဲဖြစ်တာဝန်ယူတော့မယ်ရွန်ကလိုင်းကတနင်္လာနေ့မှာပြောပါတယ်။ဂျိုးဘိုင်ဒန်ဟာကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်ရေးအတွက်ချက်ချင်းလှုံ့ဆော်ဖို့နဲ့သမရဒေါ်နယ်ထရန့်ရဲ့အငင်းပွားပွဲအဖြစ်ဆုံးမူဝါဒတချို့ကိုပြောင်းလဲပစ်ဖို့အတွက်လှုံ့ဆော်မှုစီစဉ်နေကြောင်းလည်းပြောပါတယ်။ဒါအပြင်သူကျန်းသက်စာချင်းစုအပြီးနိုင်ပိုင်းအကင်းမှာပဲသမရအခွင့်အာဏာကိုတုံးပြီးလှုပ်ဆောင်မှုအများပြားကိုလှုပ်ဖို့အတွက်ရည်ရွယ်ထားတာဖြစ်ပြီးဒါဟာလွှတ်တော်ကိုမဆောင်တော့ဘဲဆယ်ရက်အတွင်းနိုင်ငံအပြောင်းအလဲတွေကိုတဟုန်လို့လှုပ်ဖို့ဖြစ်ကြောင်းလည်း Klein ကပြောပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 အကူးစက်ခံသူ 13,400 ကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူပေါင်းက 2,955 ဦးရှိနေပါပြီ။အိန္ဒိယနိုင်ငံဗုဒ္ဓဂါယာမဟာဗောဓိစေတီမှာတော့သံဃာတော်တွေဟာ COVID-19 ကရောဂါကြီးပပျောက်အောင်ဆုတောင်းပွဲတွေပြုလုပ်နေပါတယ်။အိန္ဒိယနိုင်ငံမှာစနေနေ့က COVID-19 ကာကွယ်ဆေးစတင်ထိုးနိုင်ရမှာစီမံဆောင်ရွက်ဖို့အသုံးပြုတဲ့ application မှာချို့ရင်းချက်တွေရှိတဲ့အတွက်ပြည်내တချို့မှာနှောင့်နှေးကြံ့ကြာမှုအနေငယ်ရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယမှာကာယောဂါကူးစက်မှုထိန်းချုပ်ဖို့အတွက်လူဦးရေတန်း300လောက်ကိုကာကွယ်ဆေးထိုးပေးဖို့အတွက်အစိုးရကရည်ရွယ်ထားပါတယ်။တနင်္လာနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ coronavirus ကူးစက်မှုဆန်ရရေးပေါ်အခြေအနေကြောင့်ဒီဝေမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရတာ
This program has come to you from the Voice of America, Washington.